Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ28ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါရုရှားနိုင်ငံကဆန္ဒပြပွဲတွေအတွင်းမနေ့ကဖမ်းခံရတဲ့အတိုက်ခံခေါင်းဆောင်ကိုဒီကနေ့မော်စကိုကတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပြီးဖြစ်ပါတယ်အီရန်နိုင်ငံမိုဆူးမြို့ကအရက်သားတွေတေဆုံးရမှုအတွက်ယူကျုံမရဖြစ်ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်မြန်မာနိုင်ငံတွင်းကလူမျိုးရေးဘာသာရေးအခြေခံနဲ့လှုပ်ရှားမှုတွေကိုကာကွယ်ရေးဦးစီးချုပ်ကဒီကနေ့တက်မတော်နေ့မိန့်ခွန်းမှာသတိပေးပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်တဲ့တွင်တွေကတော့ဒီကနေ့ကျင်းပတဲ့တက်မတော်နေ့စီးရေးပြအခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ကရခိုင်ရှမ်းမြောက်တိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါစေတယ်ဆိုပြီးမိန့်ခွန်းပြောလိုက်တဲ့တွင်အပြည့်အစုံနောက်ဒီမတ်လ28ရက်နေ့ကိုမြန်မာတက်မတော်နေ့ဆိုပြီးတက်မတော်နေ့အခမ်းအနားကျင်းပသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဖက်စစ်ဒေါ်လာရင်းနေဆိုပြီးကျင်းပပါတယ်။ဘာကြောင့်ကျင်းပရပါသလဲ
။ဖက်စစ်လိုဝါဒမျိုးကိုဘယ်တော့မှစိတ်မှခေါင်းပြန်ပြီးတော့ထောက်မလာအောင်အားလုံးသတိထားပြီးတော့သွားကြဖို့လိုတယ်။ဆရာရောအခုလည်းပဲဖက်စစ်ဒေါ်လာရင်းဆိုတာကဖက်စစ်ဝါဒပြန်
တမတော်ကာကွယ်ဦးစီးချုပ်ဟောင်း NND နာယကသူရဦးတင်ဦးပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တမတော်နေ့အခမ်းအနားကာကွယ်ဦးစီးချုပ်ရဲ့မိကွန်းအပေါ်သုံးသက်ချက်သတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံမှာအဂတိလိုက်စားမှုဆန့်ကျင်ရေးလူမှုချီတက်ပွဲမှာယာနဲ့ချီတဲ့ဆန္ဒပြသူတွေနဲ့အတူမနေ့ကဖမ်းဆီးခံရတဲ့အတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုတရားရုံးကဒီကနေ့ထောင်ဒဏ်15ရက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဆန္ဒပြပွဲတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီးအုပ်လုဆောင်ခဲ့သူတွေကဆန္ဒပြပွဲမှာလူငယ်တွေပါဝင်ရင်းငွေပေးခဲ့တယ်လို့လဲရုရှားဆိုရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်အတွင်းမှာပဲအတိုက်ခံခေါင်းဆောင်နေဗနီကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်နေဗနီကရဲအမိန့်ကိုအာခံမှုအတွေ့ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ခွင့်ပြုပိန်မရှိတဲ့ဆန္ဒပြပွဲကိုစီးရုံးမှုအတွေ့ဒေါ်လာ350နဲ့ညီမျှတဲ့ငွေတန်ချမှတ်ထားတာပါ။ရုရှားအနာပိုင်နေကြတာဝန်ယူမှုတာဝန်ခံမှုရှိရေးနိုင်ငံတော်အမျိုးတွေမှာတောင်းနှဲ့ချတဲ့ပြည်သူတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကိုတော့တိုက်ခံခေါင်းဆောင်နေဗနီကစော်ဩခဲ့တာပါဆန္ဒပြပွဲတွေအတွင်းအဖမ်းဆီးတွေကမြို့တော်မော်စကိုတခုတည်းတင်တထောင်ကျော်ရှိတယ်လို့ရုရှားနိုင်ငံရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုစောင့်ကြည့်တဲ့ OVD Info အဖွဲ့ကသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အဖမ်းဆီးအရေးအတွက်ကိုတော့တိကျအတိမပြုနိုင်သေးပါဘူးနိုင်ငံပိုင်သတင်းအေဂျင်စီ TASS ကတော့နေဗနီအပါအဝင်ဖမ်းဆီးသူ900လောက်ရှိတယ်ဆိုပြီးမော်စကိုရဲရဲပြောဆိုချက်ကိုကိုးကားဖော်ပြပါတယ်အတိုက်ခံခေါင်းဆောင်နေဗနီကိုတော့မော်စကိုမြို့တော်ကအချင်းခရပုရှကင်ရင်မြင်းကဆန္ဒပြပွဲကိုပူးပေါင်းဖို့ယထာဘူရာယုံကနေလမ်းလျှောက်အသွားမှာဖမ်းခံခဲ့ရတာဖြစ်ပါတယ
်။အီရတ်နိုင်ငံမှာစုမြင့်မှာအရသားတွေမကြာခင်ကတည်ဆုံခဲ့ရတဲ့အတွက်ယူကျုံမရဝမ်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမှာစုမြင့်မှာလူပေါင်း100အထိအခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတက်ခဲမှုကြောင့်လို့ဆဆွဲလာတဲ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပင်တဂွန်စစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ထဲမှာကမ္ဘာလေပိုင်းကြီးအမေရိကန်ကုကရေးတမှုဘိုးချုပ်ကြီးဂျိုးဆပ်ဗိုတာကအစပိုင်းစစ်ဆေးတွေ့ရှိမှုတွေအရဒီဧသားတွေတိုက်ခိုက်သိဆုံးခဲ့ရတဲ့အထက်မှာဆဆွဲထားတဲ့မူဆူးမြို့အနောက်ပိုင်းမြို့ဟောင်းမှာအခုလ18ရက်နေ့တုန်းကတော့မဟာမိတ်အဖွဲ့ရဲ့လေကြောင်းတက်ခဲမှုတွေလုပ်ခဲ့တာတွေတွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမာမိတ်တပ်တွေရဲ့လေကြောင်းတက်ခဲမှုအထောက်အကူနဲ့အီရတ်ဆိုရတပ်တွေဟာ2014ခုနှစ်ကနေစပြီး IS Islamic အကြမ်းဖက်သမားတွေစထိန်းချုပ်လာခဲ့တဲ့မော်ဆူးမြို့အနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေခြင်းမှာအခုလိုဖြစ်ရတာပါ။ဗိုလ်ချုပ်ကြီးဖော်ဒက်ကဒီမော်ဆူးမြို့တိုက်ပွဲမှာအတိုင်းအတာတစ်ခုတည်းအောင်မြင်မှုတွေရှိလာနေခဲ့ပေမဲ့ခက်ခဲဆက်တိုက်နေရတော့ပဲဘာလို့လဲဆိုတော့ IS သွေးကြွတွေကအရက်သားတွေကနေထွက်ပြီးစစ်စင်ရေးလုပ်နေလို့ဖြစ်တယ်ဒါပေမဲ့အရက်သားတည်ဆုံမှုအ ਨੇ ဆုံးဖြစ်အောင်တော့အစွမ်းကုန်ကြိုးစားနေတယ်လို့ဆက်ပြောခဲ့ပါတယ်။အီရတ်ဆိုရတပ်ဖွဲ့တွေကတော့မတ်လ18ရက်နေ့မဟာမိတ်လေကြောင်းတက်ခဲမှုကြောင့်ဒီရက်သားတွေထိခိုက်သေးခဲ့တာမဟုတ်ဘူးလို့ယူဆတယ်။အကြောင်းက IS Islam စစ်သွေးကြွတွေဘုံနဲ့တက်ခဲမှုကြောင့်ဖြစ်ရတဲ့အထောက်အထားတွေတွေ့ရှိထားလို့ပါလို့ဆိုပါတယ်ခင်ဗျ။
အမေရိကန်အစိုးရကအီရန်ကိုစောင့်ကြည့်နေပြီးဒေတာတွေမတိမငြိမ်ဖြစ်စေမဲ့ဆောင်ရွက်ချက်တွေအစ္စရေးရဲ့လုံခြုံရေးကိုချင်းချောက်မှုတွေကိုတည်ငြိမ်ခံမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးကော်မတီကမြို့တော်ဝါရှင်တန်မှာတုံ့ပြန်တာကျင်းပမဲ့မူဝါဒရေးရာနှစ်ပတ်လည်ညီလာခံကိုစတင်နေမိနစ်တနင်္ဂနွေနေ့မှာဒုတိယသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။အစ္စရေးပေါ်မှာထရှိတဲ့အမေရိကန်ရဲ့ဂရိကဝတ်တွေကအတိုးအလျှော်မရှိခိုင်မာပြီးသမ္မတဒေါ်နယ်ထရန့်အနေနဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားတည်တံ့တဲ့ငြိမ်းချမ်းရေးကိုဆောင်ကျင်းဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒုသမ္မတကပြောပါတယ်။အစ္စရေးနိုင်ငံတယ်လီဗစ်ကအမေရိကန်တန်ရုံးကိုဂျေရုဆလမ်ကိုရွှေ့ပြောင်းရဲ့အပေါ်မှာလည်းအမေရိကန်သမ္မတကအဖက်ဖက်ကစဉ်းစားချင့်ချိန်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံတီးရှိရေးအဖြစ်ရှာချက်အောက်မှာအရှိဂျေရုဆလမ်ကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်ရှုမြင်ထားတာကြောင့်အမေရိကန်တန်ရုံးကိုဂျေရုဆလမ်ကိုရွှေ့မဲ့ဆောင်ရွက်ချက်ကငြိမ်းချမ်းရေးအတွက်အနောက်ရှက်ဖြစ်စေနိုင်ပါတယ
်။တောင်ဆူဒန်နိုင်ငံမှာလူသားချင်းစာနာတဲ့အထောက်အကူပေးနေတဲ့လူသား6ဦးချုံခိုတက်ခဲခံခဲ့ရပြီးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအရာရှိတွေကထုတ်ပြောလိုက်ပါတယ်။ကုလအရာရှိတွေကဆက်ပြီးဒီလူသားတွေအနေနဲ့မြို့တော်ဂျူဘာကနေအရှေ့ပိုင်းမြို့ပီဘာကိုရင်တန်းနဲ့ခီးသွားနေချိန်မှာအခုလိုစနေနေ့တုန်းကတပ်ဖြတ်ခံခဲ့ရတာလို့ဆိုပါတယ်။ဒီရက်ဆက်တဲ့လို့ရဲ့အတွက်အလွန်စိတ်ပြက်ပြီးမခံမရနိုင်အောင်ဖြစ်ခဲ့ရတယ်လို့ဆူဒန်မှာတာဝန်ကျတဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာအကူအညီပေးရေးအရာရှိချုပ်ယူဂျင်းအိုဝူဆူကထုတ်ပြောလိုက်ပါတယ်။ဒီအရာရှိချုပ်အိုဝူဆူကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအကြီးအကျယ်လိုနေချိန်မှာအခုလိုသွားကူပေးနေသူတွေကိုပြစ်မှတ်ထားတက်ခိုက်တပ်ဖြတ်ဖြစ်တာကလုံးဝလက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။တောင်ဆူဒန်မှာ2013ခုနှစ်ဒီဇင်ဘာလကစပြီးပြည်တွင်းစစ်ဖြစ်ခဲ့ရမှာအခုဖြစ်ခဲ့တာကအကူအညီပေးတဲ့လူသားအရေးအတွက်အများဆုံးတိုက်ခိုက်မှုတစ်ခုတည်းမှာတည်ခဲ့ရတာဖြစ်တယ်လို့ကုလသမဂ္ဂကလည်းထုတ်ပြောထားပါတယ်။တကယ်တော့ဒီပြည်တွင်းစစ်ဖြစ်ပြီးကတည်းကဆိုရင်အကူအညီပေးရေးလူသားပေါင်း89ဦးထိသေဆုံးခဲ့ရပြီးဒီနှစ်ထဲမှာတင်အခုစုစုပေါင်းသေဆုံးတာ12ဦးအထိရှိလာနေပါတယ်ခင်ဗျာ။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ဒီကနေ့ဟာမြန်မာနိုင်ငံတွင်းကဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့82နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုတော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာကနေနောက်ပိုင်းတပ်မတော်နေ့အဖြစ်တရားဝင်ပြောင်းလဲကျင်းပတာပါ။ဒီကနေ့နေ့ပြတော်မှာကျင်းပတဲ့တပ်မတော်နေ့အခမ်းအနားမှာတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းကနိုင်ငံတွင်းလူမျိုးရေးဘာသာရေးအခြေခံနဲ့လှုပ်ရှားမှုတွေကိုသတိပေးပြောဆိုသွားပါတယ်
။ဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်တွေဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာမှုများဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာဖြစ်တဲ့အတွက်တံပရွေစိတ်ဓာတ်ကိုအခြေခံပြီးကာကွယ်သွားဖို့လည်းတာဝန်ရှိတယ်။
ဒါအပြင်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီကနေ့ကြာရောက်တဲ့82နှစ်မြောက်ဖက်ဆစ်တော်လှန်ရေးနေ့မှာကြီးညာချက်တစ်စောင်ထုတ်ခဲ့ပြီးပြည်ရင်းငြိမ်းချမ်းရေးကိုပထမဦးစားပေးအဖြစ်ဆောင်ရွက်မယ်ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ထောက်ခံမှုအားကောင်းတဲ့ပြည်သူလူထုအပါအဝင်ခိုင်မာတဲ့အင်အားတွေရှိပြီးတရားမျှတမှုအတွေ့နိုင်ငံရေးနှိမ့်လက်တဲ့အဖြစ်ရှာခြင်းအမြင်တွေကိုရရှိခဲ့တယ်လို့အမျိုးသားရေးတိုင်းရင်းသားမျိုးနွယ်စုအရေးတွေမှာလည်းစစ်ရေးအင်အားနဲ့ဩဇာတက်ရအောင်ဖိအားပေးလေရှိတဲ့ရွေးချယ်မှုတွေကိုအဆုံးသတ်အောင်ဆောင်ကျဉ်ပေးကြပါမယ်လို့လည်းဖော်ပြထားပါတယ်ရှင
်။တောင်ကိုရီးယားသမ္မတဟောင်ပတ်ဂွန်ဟေရာထူးကနေဖယ်ရှားခံရတဲ့အထိဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှော့တောက်ပုံနဲ့ပတ်သက်ပြီးမစ္စပတ်ကိုဖမ်းဆီးနိုင်မှုအတွက်ဝရမ်းထုတ်ပေးဖို့တောင်ကိုရီးယားရှေ့နေတွေကဒီနေ့တောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားယွမ်ဟပ်သတင်းမှာဖော်ပြခဲ့တဲ့ဒီဖမ်းဝရမ်းတောင်းဆိုချက်အတွက်လာမယ့်ကြာသပတေးနေ့မှာအဆုံးဖြတ်ပေးမယ်လို့ဆိုမျိုးအလဲပိုင်းခင်တရားရုံးကပြောလိုက်ပါတယ်။အစိုးရစီကမျက်နှာသာရဖို့ကြိုးစားတဲ့စီးပွားရေးလုပ်ငန်းကြီးတွေစီကနေအငင်းပွားစရာတွေရှိတဲ့အဖွဲ့အစည်းတချို့အတွက်မစ္စပတ်ရဲ့မိတ်ဆွေချွန်ဆုံဆေးကဒေါ်လာသန်း90ရေမုံငွေတောင်းဝင်ခဲ့တဲ့ကိစ္စမှာမစ္စပတ်ပူပေါင်းပါဝင်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ရေးခံပြီးတဲ့နောက်တောင်ကိုရီးယားဖွဲ့စည်းပုံအခြေခံတရားရုံးကဒီလအစောပိုင်းမှာပဲသူမကိုရာထူးကနေဖယ်ရှားဖြစ်ခဲ့တာပါ။မစ္စပတ်ကတော့ သူမအနေနဲ့အမှားယွင်းတစုံတရာမလုပ်ခဲ့ဘူးလို့ညင်းထားပါတယ်အစိုးရရှင်းနေတဲ့ဘက်ကတော့သူတို့မှလည်းတက်သေးအထောက်ထားတွေအများအပြားရှိတဲ့ကြောင်းထုတ်ပြောထားပါတယ်ဒါပေမဲ့မစ်ဘက်ကပြစ်မှုအများစုကိုသူမမကျွလွန်ဘူးလို့ညင်းနေတာကကြောင့်သူမအနေနဲ့တက်သေးတွေကိုဖျောက်ပြက်ပြစ်နိုင်တယ်လို့လည်းရှင်းနေတွေရဲ့ညင်ညာချက်မှာစိုးရင်တကြီးဖော်ပြထားပါတယ်တကယ်တော့မစ်ဘက်သမရယာရုကနေဖယ်ရှားခံရလိုက်တာကြောင့်တောင်ကိုရီးယားမှာသမရအသည့်ရွေးချယ်ဖို့အတွက်ရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းကတက်ကြွလှုပ်ရှားသူ၉ဦးတို့ကို2014ခုနှစ်ကထိလှုပ်ရှားမှုနဲ့ចောင်းသားတွေရဲ့ဆန္ဒပြပွဲမှာပါဝင်ပတ်သက်မှုနဲ့ဖမ်းဆီးမှာဖြစ်ပြီးလူထုစိတ်နှောက်ယှက်ဖြစ်စေမှုနဲ့ဆွဲချက်တင်မယ်လို့အကြောင်းကြားခံထားရပါတယ်တရုတ်လိုလာတဲ့ဟောင်ကောင်ရွေးကောက်ပွဲကော်မတီကဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်အစိုးရဝန်ထမ်းဟောင်းကယ်ရီလမ်ကိုရွေးချယ်ခဲ့ပြီးနောက်တနေ့မှာပဲဆိုင်းငံ့ဖမ်းဆီးမိတ်နဲ့ပတ်သက်တဲ့သတင်းထွက်လာတာပါလူထုစိတ်နှောက်ယှက်ဖြစ်စေမှုနဲ့ဆွဲဆိုမယ်ဆိုတဲ့အကြောင်းကြားစာရရှိထားတဲ့အကြောင်းတက်ကြွလှုပ်ရှားသူ Rafael Hong ကပြင်သစ်သတင်း agency AFP ကိုပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံမှာတော့ဒီနိုင်ငံရှေ့ပိုင်းနှင်းလျှောစီးအပန်းဖြစ်စခန်းမှာရေခဲထောင်ပြူကျတာကြောင့်အထက်တန်းကျောင်းသား၈ဦးအသက်ဆုံးရှုံးနိုင်ခြင်းရှိတယ်လို့ဂျပန်ဆွေရတာဝန်ရှိသူတွေကထုတ်ပြောနေပါတယ်။ဒီအချိန်မှာကျောင်းသား၃ဦးကတော့ထိခိုက်ဒဏ်ရာရသွားပြီးအ ਨੇ ဆုံးဆရာ2ဦးလည်းပျောက်ဆုံးနေပါတယ်။ထူချူမြို့တော်ရဲ့မြောက်ဘက်195ကီလိုမီတာအကွာကနာဆူးမြို့မှာဒီနေ့တင်းလာနေမနက်ခင်းတောင်တက်ခီးမှာကျောင်းသားတွေပါဝင်ခဲ့တာဖြစ်တယ်လို့ဂျပန်ဆွေရတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်မြောက်ပိုင်းကချင်ရှမ်းအမြောက်မွန်ဂိုဒေသနဲ့လောက်ကင်ဒေသတိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုလည်းဒီကနေ့ကျင်းပတဲ့တပ်မတော်နေစီရေးပြအခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ကထပ်ပြီးအခိုင်အမာပြောသွားပါတယ်။အဲ့ဒီစီရေးပြအခမ်းအနားကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်သိန်းကပြောပြပေးပါရှင်။
ဒီနေ့စီရေးပြခန္ဓာကွင်းထဲကိုကာကွယ်ရေးဦးစီးချုပ်ကမြင့်တက်ဖွဲ့ခြံရံပြီးတော့ဝင်ရောက်ခဲ့တာပါ။ဒီလိုမျိုးမြင့်တက်ဖွဲ့ခြံရံပြီးစီရေးပြခန္ဓာကိုကာကွယ်ရေးဦးစီးချုပ်တက်ရောက်တာဒါဟာပထမဆုံးအကြိမ်ပါပဲ။အဲဒီနောက်ပြောကြတဲ့မင်းကွန်းတွေမြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အဓိကကိစ္စရပ်ကြီးနှစ်ခုနဲ့ပတ်သက်လို့တပ်မတော်ရဲ့သဘောထားကိုထည့်ပြောသွားတာပါ။ပထမတစ်ခုကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်သဘောထားဖြစ်ပါတယ
်။ကျွန်တော်ဆက်ကပ်ပြီးတာဖြစ်သွားခဲ့တယ်။ဒီခိုင်းတဲ့နောက်ပိုင်းတွေကမနက်ကမြောက်ပိုင်းကြီးတွေချဲ့တဲ့ရှိမြောက်ပိုင်းမုံကိုတွေကမြောက်ပိုင်းကအချောက်ပဲတောင်းရမှုဖြစ်ဆက်ရတဲ့ဟာဒါကတော့အထူးသာအားလာမှုဒီပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်
။နောက်ထပ်ကိစ္စရပ်ကြီးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လည်းကာကွယ်ရေးဦးစီးချုပ်ကတဆက်တည်းပြောသွားပါတယ
်။လူမျိုးနဲ့ပတ်သက်ပြီးဒုနိုင်ငံမှာလူရင်းသားလူမျိုးမရှိဘူးတာသဘောဝင်ပြီးဖြစ်တယ်ဒီကနေ့မှာရှိတဲ့ဒေသကြီးအနေနဲ့မာနိုင်ငံကဘုံပဲမာနိုင်ငံမှာဒါရောက်နေတဲ့လားဖြစ်တယ်။ရာဇသကုနေအဘူဂါလာမှာပြောင်းသွားခဲ့တဲ့ဒေသကြီးတို့ဆရာမတို့တို့ဖြစ်ပေါ်လာတဲ့ဒုက္ခတွေကိုအကြောင်းပြုပြီးနိုင်ငံရေးဆက်မှုတွေတွေးရမှာ
ဒီရခိုင်ပြည်နယ်ကိစ္စမှာဥပဒေအရဆောင်ရွက်ပေးတင်တာတွေကိုဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးဆောင်ရွက်လာတာတွေဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနိုင်တာကြောင့်တပ်မတော်ရဲ့စစ်တပ်ကိုအခြေခံပြီးကောက်ွယ်သွားဖို့တာဝန်ရှိတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောပါတယ်။အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာအပြောင်းအလဲတွေဆောက်လုပ်ခဲ့ပေမဲ့တပ်မတော်အစိုးရအုပ်ချုပ်ရေးပုံစံကနေပြောင်းလဲရတဲ့အခြေအနေနဲ့နိုင်ငံတွင်ဒီမိုကရေစီမရင်ကျက်သေးတာကြောင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအခက်အခဲတွေ့ခဲ့ရတယ်လို့ကောက်ွယ်ဦးစီးချုပ်ကပြောပြီးပြုပြင်ပြောင်းလဲရေးမှာတပ်မတော်ကဆက်ပြီးကူညီသွားရမယ်လို့လမ်းညွှန်သွားပါတယ်
။ပထမဆုံးကာလမှာရန်ကုန်စီးပွားရေးအုပ်ချုပ်ရေးတိုင်းဒေသကြီးကဒီနေ့ရန်ကုန်စစ်ဆေးရတဲ့ဘုရားသခင်ရဲ့ဘောကပြည်နဲ့အတိုင်းအတာတခုကြီးသာသွားနိုင်ရတာကိုတွေ့ရပါတယ်။ဒါကြောင့်ရန်ကုန်ရဲ့ပြုပြင်ပြောင်းလဲရေးမှာတပ်မတော်ကဆက်တဲ့အားလုံးကိုကူညီသွားမယ်။ပြီးတော့ရမှာဖြစ်တယ်။
တပ်မတော်ကောက်ရေးဦးစီးချုပ်ရဲ့မိန့်ခွန်းတစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်82နှစ်မြောက်တပ်မတော်နေဦးတီချက်၄ချက်ကိုသမိုင်းနောက်ခံတွေလက်ရှိအခြေအနေတွေနဲ့အကျဲ့ချက်ပြီးဖွင့်ဆိုရှင်းလင်းသွားတာလို့ဆိုရမှာပါ1945ခုနှစ်မတ်လ29ရက်နေ့မှာစတင်ခဲ့တဲ့ဖက်စစ်ဂျပန်ဒေါ်လာရေးကိုအထိတ်မှတ်ပြုပြီးဒေါ်လာရင်းနှီးအဖြစ်ကျင်းပခဲ့ရာကနေ10ချိန်မြောက်ကစလို့အဲ့ဒီအချိန်စစ်သေးနာပတိချုပ်ဗိုလ်ချုပ်ကြီးနေဝင်ကတပ်မတော်နေအဖြစ်ပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကြော်ကြော်သိမ့်ပါရှင်ဒီကနေ့တက်မတော်နေ့မှာထူးထူးခြားခြားဆိုသလိုတက်မတော်နေ့အခမ်းအနားကိုတက်ရောက်လာကြတဲ့တက်မတော်အရာရှိအငိမ့်စားတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးဟောင်းသိန်းတန်းရွှေကသူ့ရဲ့နေပြည်တော်နေအိမ်မှာတွေ့ဆုံခဲ့ပါတယ်လူမြင်ကင်းမှာတွေ့ရခဲ့တဲ့ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေဟာသူ့ရဲ့ခမ်းနားလာတဲ့နေပြည်တော်အိမ်ကအဲ့ခမ်းမကြီးမှာလာရောက်တဲ့တက်မတော်အရာရှိအငိမ့်စားပုဂ္ဂိုလ်တွေကိုမတ်တက်ရက်ပြီးလိုက်လံနှုတ်ဆက်နေတဲ့သတင်းတပ်ပုံတွေဟာလည်းလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့ဒီသမရာဟောင်းဦးသိန်းစိန်ပါဝင်အငိမ့်စားအရာရှိကြီးတွေကိုလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုယ်တိုင်ဦးဆောင်ပြီးတော့တက်မတော်မိသားစုတွေကဂါရဝအပြုကြော့ခဲ့ကြပေမဲ့ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေတော့တက်ရောက်ဂါရဝအပြုခံခဲ့တာမတွေ့ရပါဘူးရှင်အခုလိုမျိုးတက်မတော်နေ့ခြိတက်အလေးပြုပွဲတွေကိုနေပြည်တော်မှာကျင်းပနေချိန်မှာပဲအာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်ဒေါ်လာရင်းနေဆိုပြီးရန်ကုန် NND ဌာနချုပ်ရုံးမှာကျင်းပပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကကြီးသူရဦးတင်ဦးကတော့စစ်ရေးပြပွဲကိုနိုင်ငံတော်အသံမရအလေးပြုတဲ့တက်မတော်စစ်ရေးပြခြိတက်ပွဲအဖြစ်နဲ့လွတ်လပ်ရေးနေ့မျိုးပဲကျင်းပတင်ပြီးတော့အခုလိုနေ့မျိုးမှာတော့တက်မတော်တပ်ရင်းတပ်ဖွဲ့တွေအတွင်မှာပဲဖက်စစ်ဒေါ်လာရင်းအမှတ်တရတွေနဲ့တက်မတော်ကိုဂုံပြုမှုတွေကျင်းပတင်တယ်လို့ VOA ကိုပြောပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်း NNDနာယကသူရဦးတင်ဦးကိုကိုရနိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာဖက်စစ်တော်လိုင်းရင်းနေဆိုတာဘဲအတွက်ကြောင့်တတ်မှတ်ခဲ့တယ်လဲဆိုတာအခုလို့စဖြေပါတယ်
။ဘိုးရအောင်ဆရာပြောခဲ့တဲ့မှားခဲ့တဲ့စကားပဲပြောမှာပေါ့။နိုင်ငံမှာဒီမိုကရေစီကိုပြောပြီးတော့ကလုံကြီးလုံဟန်နေတာတဖြည်းဖြည်းဖက်စစ်ဆန်ဆန်ဆိုလို့ရောင်ရောင်လုံတက်လာတယ်ရှိတယ်တဲ့။အဲ့ဒါကြောင့်မလို့ဖက်စစ်လိုဝါဒမျိုးကိုဘယ်တော့မှတိတ်မှခေါင်းပြန်ပြီးတော့ထောက်မလာအောင်အားလုံးသတိထားပြီးတော့သွားကြဖို့လိုတယ်ဆိုတော့မှတ်ခဲ့တာပေါ့ကွာအဲ့ဒါကြောင့်အခုလည်းပဲဖက်စစ်ကြောင်လာရေးဆိုတာကဖက်စစ်ဝါဒပြန်လည်ပြီးခေါင်းမဆောင်နိုင်ဖို့အတွက်အများအားသတိပေးနေတဲ့နေ့ဆိုတဲ့သဘောပါပဲအဲ့
တော့အခုဆိုရင်ဒီ NLD အစိုးရပေါ့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒါဟာပထမဆုံးအကြိမ်ကျင်းပတဲ့ဒီဖက်စစ်တော်လှန်ရေးနေ့ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းတရမွေအခေါ်အဝေါ်ကတော့တက်မတော်နေဆိုပြီးတော့ဖြစ်နေတော့ပဲဆိုတော့ဦးတင်ဦးအမြင်မှာကောဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးတော့ဘလို့သဘောထားရှိပါလဲဒီအခေါ်ဝေါ်ကိုပြောင်းတင်သလားဘလို့မြင်ပါလဲ
ဟောတက်မတော်ပတ်ဖို့ရတဲ့နေ့ဟာတက်မတော်နေ့ဖြစ်တင်တာပေါ့နော်အခုဦးကရတော့ဘုရားဆန္ဒတော့ကရေဘုံသုံးညတော့ဘာမှပြီးလွတ်လပ်ရေးတက်မတော်တည်ဆောင်နေဆိုတဲ့နေ့
ဒီတော်လိုင်းရင်းနေ့ကနေတက်မတော်နေ့ဖြစ်လာတာဘယ်နှခုနှစ်လောက်ကစတာလဲ
ဒီလိုပါဟိုတက်မတော်တဲမှာလည်းပဲအသိတဲ့တိုင်းပဲလေဟိုအရင်ကျွေးကျော်လာတာကတော့ဒုတိယရေးဒီပထမလွတ်လပ်ရေးဒီဒုတိယလွတ်လပ်ရေးဒီတတိယအဲဒါဒုတိယရပြီးတဲ့နောက်ပိုင်းကျတော့လွတ်လပ်ရေးဒီပထမဒီမိုကရေစီရေးဒီဒုတိယစီးပွားရေးနဲ့ပတ်သက်လို့ဆိုရှယ်ရေးဒီတတိယဖြစ်တော့ဆိုရှယ်ရေးနိုင်ငံတော်တည်ဆောက်မှုဆိုတဲ့ဟာဖြစ်လာတာအကြောင်းပြပြီးတော့တတိယမှာလည်းပဲသိရှိနေတဲ့အစိုးရကဆိုရှယ်ရေးနိုင်ငံတည်ဆောက်တာမဟုတ်ဘဲနဲ့ပေါ့ဗျာရသွားနေတဲ့စီးပွားရေးစနစ်ဟာကျွန်တော်တို့ကအရင်ရှင်စီးပွားရေးစနစ်ဖြစ်တယ်ဒါကြောင့်မလို့ဒီစီဝါးဆန္ဒပြောင်းလို့နေမယ်ဆိုပြီးတော့ပေါ်ပေါက်တာလေးတွေကရှိရှိနေတော့အဲ့ဒီလေးခါလေးကဆော့ဆော့နေတော့ဒါတွေကတဖြည်းဖြည်းဖြည်းနဲ့ဝင်းချေပြီးချေလောင်လာတော့အကြောင်းပြီးတော့ဦးနှုတ်ကလိန်မာတယ်လေကျမတော်နဲ့ပတ်သက်လို့အစင်လာလေးကိုပြည့်စည်တာလို့တော့မဖြစ်ဘဲနဲ့အစင်လာဖြစ်ဖို့ဆိုပြီးတော့56 59ခုအဲ့ဒီလောက်ကစပြီးတော့မတ်လ29နေ့ကျတဲ့အခါခရစ်တော်လမ်းနေ့ဆိုတဲ့အစားတက်ကိုညှင့်တင်တဲ့အနေနဲ့အားပေးတဲ့အနေနဲ့ကျမတော်နေ့ပြောင်းနေပြီတဲ့နေ့နောက်ပိုင်းတတိယတက်မတော်နေ့တို့ခေါ်တွင်သွားတဲ့သဘောတော့အသက်ရောက်တယ်
။ဘဘကိုတိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်နဲ့တာဝန်ယူဆောင်ရွက်ခဲ့တယ်။အဲ့ဒီအချိန်တုန်းကအဲ့ဒီလိုကာကွယ်ရေးဦးစီးချုပ်ဖြစ်ခဲ့တဲ့အချိန်မှာဒီလိုဒီတော်လိုင်းရင်းနေ့နဲ့ပတ်သက်ပြီးတော့အမှတ်တရရှိခဲ့တာလေးလည်းပြောပြပေးပါဦး
။အဲ့ဒီနေ့မှာဟိုတက်မတော်နေ့ဆိုပေနဲ့လို့ပဲသူ့ရဲ့ spirit ကတော့ခရစ်တော်လိုင်း spirit ပဲနည်းနည်းကျန်တဲ့သဘောတွေတော့ရှိတာပေါ့နော်။ဒါပေမဲ့လို့ကျွန်တော်ကာကွယ်ရေးဦးစီးချုပ်ဖြစ်လာတဲ့အချိန်မှာဒါဒီအဲ့ဒီခါကျတော့ကျွန်တော်ကခုဆက်တဲ့လေးခုနဲ့ဖွေးဖွေးအခြေခံဥပဒေအရပဲဖြစ်လာပြီးမြန်မာဆွေရဲတန်းတဲ့ပါတီကလည်းပဲအောက်ရှိကနေသွားပြီးတော့ပြည်သူပါတီအဖြစ်ရွေးချယ်တယ်လို့လည်းအခါမှာခုနေဝင်ရနေပြီးတော့သူသဘောထားလေးတွေမေးတာရှိပါတယ်အဲ့တော့ဒီပြည်သူတွေကတော့ဘယ်လိုဖြေတယ်တော့မပြောတတ်ဘူးကျွန်တော်တို့မေးတာကတော့မှတ်မိပါတယ်အဲ့ဒီမန်စတာ29နှစ်ကိုသူစစ်တော်လာနေနေဘုံမတတ်ပါတော့နေမင်းဘယ်လိုသဘောရလဲသူမေးပါတယ်မေးကြတော့ကျွန်တော်တို့ပြတ်မှတ်သားပြောလိုက်ပါတယ်ဒီနိုင်ငံတစ်ခုမှာကျွန်တော်တို့အရေးကြီးဆုံးသောနေ့အထက်မြတ်ဆုံးနေ့အမောမြတ်ဆုံးနေ့ဟာလွတ်လပ်ရေးနေ့ပါလို့နောက်တဲ့တက်မတော်နေ့မှာတော့ဖြစ်ရင်ရှိပြအခမ်းအနားမလွတ်တော့ပဲနဲ့ဒီဖက်စစ်တော်လိုင်းရဲ့တက်တက်ပဲရှင်းပါတာမျိုးတက်မတော်လည်းပဲမိမိတို့ရဲ့ပြတ်တွင်းထဲမှာဖက်စစ်တော်လိုင်းရဲ့ပတ်သက်တဲ့အပိုင်းမှာလုပ်ခဲ့ရတော့အကြောင်းပြပြီးတော့ကစီးစစ်ရံနဲ့ပတ်သက်လို့ဖြတ်ပြီးပုံပုံပြီးအစ်စ်ကတက်ကြွလာအောင်လုပ်နေတဲ့အနေနဲ့အခြားနည်းစမ်းတွေနဲ့ပတ်သက်ပြီးတော့ ပွဲရတယ်လို့တာလေကျွန်တော်စေးပြအကားတို့ကကိစ္စလေးစသဖြင့်ဒါတွေကိုလုပ်ချင်းအပြင်လုပ်လို့ရပါတယ်ဒါကြောင့်မလို့နေသည်တက်တဲ့တက်မလို့သားတွေအတွက်လုပ်ရဖြစ်ပြီးတော့ကျွန်တော်တို့ဒေါ်လာရင်းနေပါတော့ဖြစ်ရင်ဒီလိုအတိုင်းအတာအနေနဲ့ကျွန်တော်တို့တက်မလို့နဲ့တပေါင်းနဲ့ဘုရားမျိုးလို့တာကောင်းပါတယ်လို့အဲ့ဒီလိုပြောဘူးတယ်ဒါပေမဲ့အခြားခြားသောတာဝန်များကတော့အဲ့ဒီမဆူဇာ20နဲ့9နှစ်နေကိုတော့သူတို့ကတက်မလို့နေပဲလုပ်ချင်ရတဲ့သဘောရှိတာကြောင့်မလို့ဒီနေ့တက်မလို့နေပဲဆက်လက်လုပ်နေတာဖြစ်ပါတယ်
ဒီနေ့ဟိုကာကွယ်ဦးစီးချုပ်ပြောတဲ့မိန်ကွန်းမှာရှမ်းပြည်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါအချုပ်ချာအာဏာကိုထိပါတာဆိုပြီးတော့ပြင်းပြင်းထန်ထန်ပြောသွားတယ်။ငင်းကြီးကိစ္စနဲ့ပတ်သက်ပြီးတော့တမတော်ဘက်ကလုံနေတဲ့အပေါ်မှာဘဘရဲ့အမြင်ကိုသိကြင်ပါတယ
်။ဒီကနိုင်ငံတော်အချုပ်ချာအာဏာကိုကာကွယ်ဖို့ဟာကတော့ပြည်သူလူတရားလုံးကကာကွယ်ရမှာဖြစ်ပါတယ်။အမှဒီလိုပြောတယ်ဆိုရင်အရင်းနှီးချင်းနိုင်ငံတွေနဲ့ပတ်သက်တဲ့အပိုင်းတွေမှာနည်းနည်းကတ်နေတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကြေရရနေသဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအသုံးမျိုးမျိုးကတော့ပြင်သတိထားပြောဖို့လိုပါတယ်အမှန်တကယ်ဒီရနဲ့ပတ်သက်လို့ဒီလိုနောက်မှာအင်အားအနည်းငယ်အစီပိုင်းရှိရင်ရှင်းရတော့လည်းပဲဒီရှိရှင်းရတဲ့အဖွဲ့အစည်းကိုမျိုးလိုနီမျိုးလိုဟန်နေသားသိရင်နောက်လို့အောင်မင်းအောင်ကျွန်တော်စိုးမိုးနေနေအောင်လုပ်တင်တာလူ့ကိုယ်တည်းကလုပ်ဖို့ကောင်းပါတယ်ဒီလိုချုံပြီးတော့ပြောလို့လို့ရှိရင်ရှိတဲ့ငင်းငယ်ရဲ့မူကြီးတွေနဲ့ပတ်သက်တဲ့အပိုင်းဒီမှာပြဿနာဖြစ်လာနိုင်တဲ့အကြောင်းရှိတယ်ဘာလို့လဲဆိုတော့မိမိရဲ့နေမျိုးကိုရဲရနေပြီးတော့အခြားခြားသောနေမျိုးမှာသိစားခံပြီးတော့လာပြီးတခြားကိုသွားရပြီးတော့လုပ်ကြည့်ပေးတာမျိုးဖြစ်တာမျိုးကိုပြောတဲ့ဟာမျိုးဆိုရင်လည်းငင်းကြချင်းနိုင်ငံတွေအနေနဲ့သူတို့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်နေရင်းမူကြီးတွေနဲ့ပတ်သက်ပြီးစိတ်ဆိတ်စားနေရရှိတော့ဂရိထားပြောဖို့တော့ကောင်းတယ်ဆိုတော့မြင်ပါတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်း NLD နာယကသူရဦးတင်ဦးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရေးမှာတက်မတော်ကဆက်လက်ပါဝင်နေဖို့လိုတယ်လို့ဒီကနေ့တက်မတော်နေ့အခမ်းအနားမှာထပ်ပြောလိုက်ပါတယ်ဒါအပြင်စီးပွားရေးပြဿနာတွေကိုထောက်ပြပြီးတော့အချုပ်အခြာကိုကာကွယ်ဖို့တက်မတော်ကစစ်ဆင်ရေးတွေလုပ်နေရတယ်လို့လည်းဆိုပါတယ်ဒီမိကွန်းနဲ့ပတ်သက်ပြီးတော့ဘာတွေကအရေးပါပြီးဘလို့ဆိုလိုပါသလဲကိုဝင်းမင်းကတုံသက်သူတွေကိုမေးမြန်းထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါဒီနေ့ကျင်းပတဲ့82နှစ်မြောက်တမရုံနေ့ခန္ဓာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသမိုင်းစဉ်တကြောင်ဆီယနာသိမ်းမှုဖြစ်ခဲ့တာတွေပြန်ပြောတာအပြင်မျက်မှောက်ရေးရာတွေကိုလည်းထည့်ပြောခဲ့ပါတယ်ဒီထက်ကအထူးခြားဆုံးအချက်ကိုမေးကြည့်ရမှာသတင်းစာဆရာဦးစီသူအောင်မြင့်က
တမရုံကာကွယ်ရေးဦးစီးချုပ်ရဲ့အခုပြောစကားတွေကအစိုးရတည်းရဲ့လက်အောက်မှာဟိုပြောတဲ့စကားမျိုးတွေနဲ့မတူဘဲနဲ့ဟိုအရင်ခေတ်တော့လို့ပေါ့ဒါဒီတိုင်းပြည်မှာဒီ institution တစ်ခုရဲ့ခေါင်းဆောင်အနေနဲ့အဲ့ဒါဒီပြည်သက်အစိုးရနဲ့လည်းမပတ်သက်ပဲနဲ့ပြည်သက်ပြောတယ်ဆိုတဲ့သဘောမျိုးလို့ကိုကျွန်တော်အဲ့ဒါကိုအတိပြုမိတယ
်။ဒါအပြင်သတင်းသုံးသပ်သူဥအောင်သူငင်းကလည်းကာကွယ်ရေးအပြင်နိုင်ငံရေးကိစ္စတွေပါပါနေတယ်လို့ဆိုပါတယ်။ဆို
တော့အဲ့တော့ထူးခြားတာတစ်ချက်တော့ရှိပါတယ်။အဲ့ဒါကဘာလဲဆိုတော့တမတော်ကကာကွယ်ရေးအပြင်ကျွန်တော်တို့ဒီနိုင်ငံရဲ့အုပ်ချုပ်ရေးလို့ခေါ်တဲ့ဂျန်နဲ့ပြည်သူတွေစာဝန်တွေခြောင်လှယ်ရေးစသဖြင့်ပေါ့ဗျာ။ဆိုတော့ဒီလိုအုပ်ချုပ်ရေးတာဝန်တွေပါလုပ်ဖို့တာဝန်ရှိတယ်ဆိုတဲ့သဘောမျိုးပြောတာတော့ကြားပါတယ
်။ဒါအပြင်ဒီမေကွန်းထဲမှာတက်မတော်အုပ်ချုပ်ရေးကနေပြောင်းခဲ့ရတာနဲ့ဒီမိုကရေစီမရင့်ကျက်သေးတာကြောင့်တက်မတော်အနေနဲ့နိုင်ငံရေးကိစ္စတွေမှာအစွမ်းကုန်ဝိုက်ကူနေရတာနဲ့ပတ်သက်ပြီးမေယာမှာသတင်းစာဆရာဦးစီသူအောင်မြင့်က
တက်မတော်လိုအပ်တယ်ဆိုတဲ့အကြောင်းကိုသူပြောတာပေါ့နော်။ဟိုတကယ်လို့ဆိုတာတက်မတော်ကသာဟိုဗာလေကာကွယ်တောက်လျှောက်မှုထိန်းသိမ်းမှုတွေမရှိဘူး။ပါဝင်မှုတွေမရှိဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကြီးကရွေးကောက်ခံအစိုးရလက်အောက်မှာဟိုဗျမ်းပရာဖြစ်သွားနိုင်တယ်ပါညာဆိုတဲ့သဘောမျိုးပြောတာပါ။ဒီဥစ္စာမျိုးကတော့ဟုတ်ကဲ့လို့ထင်တယ်ပို့လေပြောရရင်တော့ user မသိတော့ဘူးလို့ထင်ပါတယ
်အဲ့တော့ဒီနေရာမှာအချုပ်ချာအာဏာကိုထိပါတယ်ဆိုတာဘယ်လိုအခြေအနေကိုပြောတာလဲလို့မေးချင်ရမှာသတင်းစာဆရာဦးစီသူအောင်မြင့်က
ရခိုင်ပြည်နယ်ဘက်မှာဆိုရင်ဒါနိုင်ငံသားတွေဒါဒါလာတယ်အချီလာချိုက်တယ်လာချတယ်ဒါတွေပြောမှုသွားမယ်ဘာညာဆိုတဲ့အယူဆကနေပြီးတော့မှဒါစဉ်းစားပြီးပြောဆိုတာမျိုးဒီအရှင်းမြတ်ဘက်မှာဆိုလည်းအဲ့လိုပေါ့ဟိုတိုင်းသားလက်နက်ကိုင်တွေတိုက်ခိုက်တဲ့ကိစ္စကိုလည်းအဲခုနကတော့ပြောသလိုဒါလည်းအချုပ်ချာအာဏာကိုလာထိပါနေတယ်ဒီလိုမျိုးသူကဟိုပြောချင်မှရတယ်တကယ်တကယ်ကျတော့ဒီဟာတွေနဲ့ပတ်သက်တဲ့သဘောထားတွေဘာတွေညာတွေကအစိုးရအဖွဲ့တည်းရပေါ့နော်အခုဒီလူကဟိုရေကောက်တင်ပြလိုက်တဲ့အစိုးရအဖွဲ့တည်းမှာသဘောထားရှိပြီးသားပဲအဲ့ဒီသဘောထားနဲ့အညီအစိုးရအဖွဲ့ကလည်းဒါတွေကိုကောင်းမွန်အောင်ဖြေရှင်းနေတာပဲဒါပေမဲ့တက်မတော်ကတော့သူ့ရဲ့ပြည်ပသဘောထားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုသူပြန်ပြီးတော့ပြောတာပဲ
အဲ့တော့ဒီနေရာမှာငင်းချင်းကိစ္စနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမေးအောင်လည်းဘာပြောခဲ့ပါသလဲလို့မေးရမှာသတင်းသုံးသပ်သူဥအောင်သူငင်းက
ဟိုသူတို့ရဲ့မူ6ချက်ကိုပဲဆက်ကြိုက်ဆွဲထားတဲ့ဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ထူးခြားတာကတော့ကျွန်တော်တို့27ရာစုပြင်လုံဆိုတဲ့ဇာတ်မျိုးတစ်လုံးမှသုံးသွားတာတော့မတွေ့ရဘူးဒါပေမဲ့အစိုးရရဲ့ဟိုလမ်းညွှန်မှုအောက်မှာလုပ်သွားမယ်ဆိုတဲ့သဘောမျိုးတော့ပြောပါတယ
်ဒါအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းမေကွန်းထဲမှာစီးပွားရေးအပိုင်းရောပြောခဲ့ပါလားလို့မေးရမှာသတင်းစာဆရာဦးစီသူအောင်မြင်က
စီးပွားရေးတိုင်းမှာလည်း
အားမရဘူးပါညာဆိုတဲ့ဟာတွေကသူအများကြီးပြောသွားတယ်ပထမငါနေ့ကာလကလေးကပေါ့နော်ဒီကိုစီပွားရေးကိုခွင့်ပေးလိုက်တဲ့အခါကျတော့ပုံကွန်ကနေပြီးတော့သင်းကွန်ကများတော့တန်းကြီးမှာဘယ်လိုဖြစ်တယ်ပါညာဆိုတော့မှအတားမြစ်တွေအများကြီးပြောတယ်အခုလို့စီပွားရေးအကြောင်းထည့်ပြောခဲ့တာနဲ့ပတ်သက်လို့သတင်းသုံးသပ်သူဥအောင်သူညင်ကလည်းပြည်သူလူထုခံစားရတဲ့ဝန်ထုပ်ဝန်ပိုးတွေပေါ့ဗျာဒါတွေကိုလျှော့ကြဖို့တ ရှိပါသလားလို့မေးရမှာဦးအောင်သူငင်းက
သူတပြင်းတော့အမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးကိုခွဲပြီးတော့ပြောတယ်ပြောတဲ့အခါမှာတော့ပါတီနိုင်ငံရေးဆိုတာ factionalism ပေါ့ဗျာအခိုင်အနာအကွဲပြဲတွေရှိတယ်ပါတီရဲ့အကျိုးစီးပွားကြီးတယ်ပေါ့တော့ဒါကြောင့်မလို့တိုင်းပြည်မှာတခါတလေမှာပြဿနာတွေရှိလာတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုးစာကိုကြည့်ရမယ်ဒီအမျိုးသားနိုင်ငံရေးဆိုတာကတော့ဒါအခိုင်အနာတွေမရှိဘူးတိုင်းပြည်ကွန်ပျူတာကြီးတယ်ဆိုတဲ့အသေးပဲဖွင့်ဆိုချက်မျိုးတွေလောက်တာတွေ့ပါလား
တကယ်တော့လက်ရှိတက်လာတဲ့ရတားအစုအအနေနဲ့ငင်းကြရင်ကိုဥဆောင်ဆောင်ရွက်ပြီးရခိုင်ပြဿနာကိုလည်းအစွမ်းကိုဖြေရှင်းဖို့ကြိုးစားနေချိန်မှာတက်မတော်အနေနဲ့လည်းသူ့ရဲ့သဘောတဘာဝကိုအခုလိုထုတ်ပြန်လာတာဖြစ်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်ဆက်ပြီးတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မတပုတ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်နေကြိုက်ကြတဲ့အစားအသောက်တချို့ထဲမှာအစိုးဆုံးအစာတွေကတော့အချိုရည်တွေနဲ့ငံတဲ့အစားအစာတွေအသင့်စားပြင်ဆင်ရောင်းချတဲ့အသားတွေပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနှလုံးရောဂါနဲ့သေဆုံးသူတဝက်နီးပါးလောက်ဟာဒီလိုအစားအစာတွေကိုအလွန်ကျွံစားပြီးတော့တကယ်တဲ့အာဟာရပြည့်ဝတဲ့အစားအစာတွေကိုတော့မစားတာကြောင့်ဖြစ်တယ်လို့လေ့လာတွေ့ရှိချက်တခုမှာဖော်ပြပါတယ်ဒီအကြောင်းအပြည့်စုံ VOA သတင်းတောက် Devorat Blog ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
အမေရိကန်တွေဟာအသက်ရှင်ရှင်နေဖို့ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုလုံလုံလောက်လောက်မစားကြပါဘူး။လူတွေရဲ့စားသောက်မှုပုံစံတွေကိုနိုင်ငံတော်စစ်တမ်းကောက်ယူခဲ့တဲ့ Taft Stack တို့ရဲ့လေ့လာချက်တစ်ခုမှဒါကိုထောက်ပြထားပါတယ်။အမေရိကန်အများစုဟာကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းသီးဟင်းရွက်တွေ၊ပင်လယ်စာ၊အခွန်အမအသီးနှံတွေနဲ့သီးနှံအစိတွေလိုစားသင့်တဲ့အစာတွေကိုမစားကြတာကိုဒီလေ့လာချက်မှတွေ့ခဲ့ရတာပါ။ဥပမာအခွန်မအသီးနှံတွေနဲ့အစိရိဆိုရင်လူခဏကိုအတွက်လိုအပ်တဲ့ကောင်းတဲ့ကိုလက်စထရောတက်ကိုပေးပါရယ်ဒီလိုအစာတွေကိုလုံလုံလောက်လောက်မစားတဲ့အခါမှာတော့နှလုံးစည်းကြိုနဲ့လေဖြတ်တာလိုယောဂါတွေပို့ပြီးတော့ဖြစ်လာတယ်လို့ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကကျန်းမာရေးသုတေသီနိုအယ်မူလာကပြောပါရယ
် Diet does contribute a significant proportion of but does contribute significantly to the overall proportion of
ဒီပြတ်စီဂျိုနဲ့နှလုံးစတဲ့ယောဂါတွေကြောင့်သေဆုံးမှုအများစုဟာနေ့စဉ်စားသုံးတဲ့အစားအစာနဲ့အဓိကဆိုင်ပါတယ်။ဒါကြောင့်တချို့အစားအသောက်တွေကိုချင့်ကျင်တွက်ချက်စားမယ်ဆိုရင်ဒီလိုမျိုးသေဆုံးမှုတွေတိတိတသာရော့ကျအောင်လုပ်နိုင်ပါလိမ့်မယ်
။ဆိုလိုတာကတော့အသစ်စားပြင်ဆင်ရောင်းချတဲ့အစားအစာတွေနဲ့အသားစိမ့်တွေအချိုရည်တွေငံတဲ့အစားတွေလိုစမ်းမရည်ထိခိုက်စေတဲ့အစားအသောက်တွေကိုလျှော့စားဖို့ပါ။အသစ်စားသားငါးတွေအလွန်ကျွံစားတာကမကောင်းတဲ့ကိုလက်စထရောဓာတ်တွေကိုပိုများလာစေပြီးအချိုရည်တွေကစီးကျိုဖြစ်စေတယ်လို့ငံလက်အစာတွေကတွေးတိုးစီတယ်လို့မူလာကပြောပါတယ
်။ The highest proportion of deaths was due to
ဒီဆုံးမှုအများဆုံးဟာဆူဒီယန်ဓာတ်နဲ့တခြားဓာတ်များတဲ့အချိုရည်တွေအသစ်စားဖို့ပြင်ထားတဲ့အသားတွေကိုလွန်ကျွံစားပြီးတော့အခွန်မာအသီးနှံတွေနဲ့အစိတွေကိုတော့လွန်လောက်လောက်မစားတာကြောင့်ဖြစ်ပါတယ်
။မကန်တဲ့စားစာတွေကိုစားတာကလူတွေအသက်ရှည်ရှည်ပိုပြီးတော့နေနိုင်မှုအကျွမ်းနည်းလမ်းတွေပါပဲလို့လည်းသူကပြောပါတယ်။
lower intake of sodium through reduction of
အသစ်စားအစာတွေကိုလျှော့ပြီးတော့ဆိုဒီယမ်ဓာတ်သုံးစွဲမှုလျှော့ချမယ်ဆိုရင်နှလုံးစည်းကြုံနဲ့သွေးတိုးလိုမျိုးယောဂဖြစ်ပွားမှုတွေကျဆင်းသွားပြီးတော့ဒီလိုယောဂကြောင့်သေဆုံးမှုတွေရော့ကျသွားနိုင်ပါတယ်။အမေရိကန်ပြည်အောင်စုမှာဆိုဒီယမ်ဓာတ်သုံးစွဲမှုတွေရဲ့80ခန့်လောက်ဟာအသစ်စားအစာအစာတွေကြောင့်ပါ
။ကျန်းမာရေးနဲ့ညီညွတ်တဲ့အစာအစာတွေစားသုံးရေးပြတ်မှတ်ထားလို့ဆောင်တဲ့လူမှုကျန်းမာရေးဆိုင်ရာမူဝါဒတွေချမှတ်ပြီးတော့သေဆုံးမှုတွေကိုလျှော့ချနိုင်တဲ့အကြောင်းအခုလေ့လာချက်ကထောက်ပြထားပါဗျ။ဒါပေမဲ့ကိုယ်ဘယ်လိုအစာအစာတွေကိုစားမလဲဆိုတာကိုကိုယ့်ဘာသာချင်းချင်းမှပဲရမှာပါရှင်။
မခင်ဖြူထွေးပါရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်အောင်သတင်းလွှာနဲ့သူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ28ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 93239နဲ့လှိုင်းဒိုမီတာ51 kHz 5885လှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမရဲ့ယုံကြည်ရကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်ဟုတ်ပါရဲ့စာအုပ်တွေကကျမကိုအတွေ့အသည့်အမြင်တွေ
ဒေါ်မရဇင်အောင်ရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအနိုင်ဆုံးလောကလာစာကိုတနေ့မှာ3600အဖြစ်နဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကသတ်မှတ်ပေးခဲ့ပေမဲ့လို့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အ ਨੇ ဆုံးခကြေးငွေဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလူမှုဘဝဖူလုံရေးဆိုတဲ့ရည်မှန်းချက်ဟာခဏိအချိန်ထိတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိ NND အစိုးရလက်ထက်မှာတော့လောကပြန်လည်ပြင်ဆင်သတ်မှတ်ရေးအမျိုးသားအဆင့်ကော်မတီကိုမကြသေးခင်ကဖွဲ့စည်းလိုက်ပေမဲ့အလုံသမားရေးဆိုင်ရာတိကျပြတ်သားတဲ့မူဝါဒတွေအစိုးရတက်တန်းတစ်နှစ်အတွင်းမှာထွက်ပေါ်လာတာမတွေ့ရသေးဘူးလို့ဆိုပါတယ်။ဒီကြောင့်အလုံသမားရေးရာအငင်းပွားမှုဖြည့်ရှင်ရေးခုံတမာရီကောင်စီဝင်ဦးရဲနိုင်ဝင်းကိုဆက်သွဲမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားပါတယ်ရှင်။
ဆုံးလောကတမရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့သူတို့ကော်မတီတွေဟိုနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတာကိုကျွန်တော်တို့ကတွေ့လိုက်တာပေါ့နော်ဆိုတော့အခုဒီကြားထဲမှာဟိုဒီတခြားဒီအလုတ်သမားရေးဆောင်ရွက်နေတဲ့သူတွေဒီအလုတ်ရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘလို့ဖြစ်သွားတယ်လဲခင်ဗျာအကိုတို့ရဲ့တင်ပြချက်တွေကရောရှိနေဦးမလားပါဝင်နေဦးမလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေဆုံးလောက်ခတ်သတ်မှတ်ရေးမှာသူတို့ကအမျိုးသားအစိုးရကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လူ့ကမ္ဘာဝန်ကြီးဌာနအစီအစဉ်နဲ့ပွဲတယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလောက်ခတ်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်ထက်မှာကြည်ကြည်ပြင်းပြအရင်စစ်တမ်းကောက်ယူတာလို့ပါလို့ဒါတို့တွေကမရှိဘူးကကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြည်ကြည်ပြင်းပြစစ်တမ်းကောက်ယူတွေမလုပ်ဘူးအလွယ်တကူလုပ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူအမျိုးသားအစိုးရကော်မတီကိုတော့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလောက်ခတ်ပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြည့်ရလားဒါဆက်စပြီးတော့လုံးမလုံးဆိုတော့ကျွန်တော်လည်းတောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစိန်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောကလာစာတွေလောကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘလို့ပုံစံလဲဗျအဲ့နောက်ပိုင်းမှာအ ਨੇ ဆုံးဆိုပါဆိုလို့ကျင်တာကတော့သမရဦးသိန်းစိန်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘလို့ပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဦးသိန်းရဲ့ဇောအလက်တဲမှာ2015ဟုတ်ပါတယ်စက်တင်ဘာမှာသူတို့အနေဆုံးခကြေးငွေတို့ဟိုသတ်မှတ်ပြီးတော့အနေဆုံးလောက်ကသတ်မှတ်ပြီးလိုက်တယ်ဒါကဘာလဲဆိုအနေဆုံးလောက်က3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကဘာဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေဆုံးခကြေးငွေဥပဒေရဲ့ဏ္ဍမ်းမှာပါပါတယ်ရေရွက်ချက်မှာလောကမားတွေနဲ့သူတို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ပူလုံရေးကိုလည်းခြေခံမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင့်နဲ့လက်တွေ့မှာဖြစ်မလာပဲနဲ့တဲ့ရောလို့ဒီမှာဘာဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရပြီးသားခန်းစားခွင့်တွေကြိုးညင်မှုတွေဖြစ်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအ ਨੇ ဆုံးကကြေးကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလောကမဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်ဟိုဒါသခိုင်းတပါတော့ဆက်ရုံလို့ချီတက်မှုတွေလည်းဖြစ်လာတယ်ဒါကအရင်အစိုးရကအ ਨੇ ဆုံးလောကတတ်မှတ်တဲ့နေရာမှာပြည်ပြင်းအကောင့်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်ငွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးချင်းညပိုကောင်းမလာပဲနဲ့ပိုကျက်တယ်လာတယ်ဒီအခြေအနေမှာသူကလောကပြန်လည်ပြင်နေတတ်မှတ်ဖို့ဒီအမျိုးသားချင်းကော်မတီကိုအခုတော့ဒီဖွဲ့စည်းတာပေါ့ဖွဲ့စည်းရဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလားဒါမှမဟုတ်လို့ရှိရင်တကယ်ပဲလက်တွေ့ကြကြသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမှာ ပြီးတော့ဒီမှာတစ်ချက်ပေါ်ပြောချင်တာကဒီအလုတ်ကင်20မျိုးတပြင်းကြီးတတ်မှတ်လိုက်ကြပြောမယ်ဆိုမြန်မာနိုင်ငံမှာရှိတဲ့အလုတ်ကင်အားလုံးကိုတပြင်းကြီးတတ်မှတ်တဲ့သဘောဖြစ်သွားတယ်ဒါလည်းလွဲချော်တဲ့တတ်မှတ်မှုတစ်ခုဖြစ်တယ်နော်အဲအလုတ်ပုံမှန်မတူတဲ့ပုံမှာဟိုလောက်ကတွေကကွဲလွဲပါတယ်အဲအနေဆုံးလောက်ကကိုတပြင်းကြီးတတ်မှတ်မယ်ဆိုရင်လည်းလောက်ကမြင့်တဲ့အခြေခံကိုစဉ်းစားရမှာဖြစ်အဲ့ကကြတော့ဒီမှာအကျိုးများတွေမှာဆိုလောကသတ်မှတ်တဲ့အတွက်ပူပြီးကောင်းမလာပဲနဲ့ပူပြီးနစ်နာမှုတွေဖြစ်သွားတယ်။အရင်ပေးနေကြကြွညင်မှုကြီးတွေကိုမပေးဘဲနဲ့ချက်တောက်ပလိုက်တာတို့ချို့တော့ပဲပေးတာတို့အချို့ခံစားခွင့်တွေချက်တောက်တာတို့သူတိပြတော့ဒီထဲချိုးလုပ်ငန်းတွေမှာတော့အထီများတယ
်။အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရတမရအုပ်သိမ်းစင်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီ policy တွေကြောင့်အခုအလုပ်သမားတွေနစ်နာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီ NLD အစိုးရလက်ထက်မှာအဲ့ဒီသင်ခန်းစာတွေကိုရောသူတို့ရသလားဒါမှမဟုတ်လေသဘောဆိုလို့ကျနာအလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ်အရင်အစိုးရလှုပ်ဆောင်မှုတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတာတင်ပြခွင့်ရကြပါသလားခင်ဗျာ
ဒီနေ့ NLD အစိုးရနဲ့ပတ်သက်ရင်ကျွန်တော်တို့ဒီသဘောမကျဆုံးကတော့အလုပ်သမားကြီးရနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့အာရုံစိုက်မှုနည်းလွန်းတယ်နော်အရင်ရှိပြီးသားအုပ်ချုပ်ရေးအဟောင်းတွေပေါ့ဗျာညွန်ရုပ်တွေနဲ့ဒီအုပ်ချုပ်ရေးအဟောင်းတွေနဲ့လောကမဝင်းကြီးကတော့ဆက်လက်လဲပတ်နေတာလောကမကြီးရည်နဲ့ပတ်သက်ရင်တို့ဒီလွဲချော်တဲ့ဘူအားရဲ့ချက်မှတ်လောက်ဒီမှာတော့ကျွန်တော်တို့ဘက်ကစိုးရိမ်နေအဲ့တော့အခုဒီဘက်မှာလည်းတို့ဒီအနေဆုံးလောကသတ်မှတ်ရေးပေါ်မှာဒီလိုဝင်းကြီးဌာနနဲ့လွတ်ထားရုံမဟုတ်တော့ပဲနဲ့အစိုးရကိုယ်တိုင်ကတကယ်တက်မြတ်ပေါ့နော်တို့ဟိုအာယုံဆိုင်ဖို့လိုတယ်အထူးပြုမှုတွေလိုတယ်ကျွန်တော်တို့ဒီဘက်ကလောကမကြီးတောင်းဆိုသူအတီးပြီးရတော့ပုံစံမျိုးနဲ့တင်ပြနေကြတာပါပဲ
အဲ့တော့အခုအကိုတို့အကိုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်လေးထက်ထက်ဝင်လောက်လာတာစောစောကျွန်တော်ပြောခဲ့သလိုပေါ့တမရအုပ်သိမ်းစင်အစိုးရလက်ထက်ထက်ရတာတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ဒါအောက်ခြေ grassroots level အထိဆင်းပြီးတော့အများကြီးလှုပ်ခဲကြတယ်ဟိုဟိုပေါ့လှုပ်သမားတွေလူထုကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီ NLD အစိုးရကိုဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာဒီအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့တွေးနေတာတွေရှိတယ်။အနည်းဆုံးလုတ်ခတ်တဲ့သတ်မှတ်တဲ့နေရာမှာကျွန်တော်တို့ကပြောတာကတကယ်ဒီမတူတဲ့လုပ်ငန်းအမျိုးအစားတွေရတကယ်ဖြစ်တဲ့လုတ်ခတ်ကိုသတ်မှတ်ဖို့လိုတယ်။နောက်တစ်ချက်ကကျွန်တော်တို့တိုင်းမှာဒီလုတ်ခတ်အနည်းဆုံးလုတ်ခတ်သတ်မှတ်ပေးလိုက်ရုံနဲ့လုပ်သမားတွေရဲ့စာဝင်းတွေအသိမပြည့်ဘူး။ဒါအစမတော်မြင့်တဲ့လူလူမှုစိတ်ချော့ချရေးစီမံချက်တွေကိုတကယ်ညီအောင်တဲ့ပေါ်သွားဖို့လိုတယ်။အဲ့ဒါတွေကိုဖန်ချက်ညီလုံးမှသာလေဒီလေတော့ခချင်းကိုတတ်မှတ်ရရဲ့ရည်ရွယ်ချက်ကလက်တွေ့အကျိုးသိအောင်ပေါ့ကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်လို့
ဟုတ်ကဲ့ဆိုတော့အခုပြောသွားတဲ့ထက်မှလည်းပါပါတယ်အခုဒီ NLD အစိုးရအနေနဲ့ကောသူတို့ဘက်ကလူလူလာလာဆိုလိုချင်တာကတော့ဆိုတော့ကျွန်တော်စကားခံခဲ့သလိုဒီအလုတ်သမားအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ်သမားတွေရဲ့ဆန္ဒဘလို့ရှိသလဲဆိုတော့အများရန်ထိတွေ့ပြီးတော့အရင်တော့ကလည်းနစ်နေချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေရှာရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒသဘောကအခုတို့ရဲ့အမြင်တွေကိုလူလူလာလာမေးတာတွေကန့်လန့်လာတာတွေများရှိပါသလား NLD အစိုးရဘက်ကရောဒီတာဝန်ရှိတဲ့သူတွေဘက်ကပေါ့နော
်မရှိဘူးဗျအဲ့ဒါကဒီကွက်အစိုးရတည်းရဲ့အားအနေဆုံးအချက်ပဲမရှိဘူးဘာလို့လဲဆိုတော့ဒီအလုတ်သမားဝန်ကြီးဌာနဆိုတော့ကအရင်အုပ်ချုပ်ရေးဟောင်းနဲ့လဲနေတာကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့ NLD အစိုးရတက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝန်ကြီးတွေက NLD ဘက်ကပိုင်ပိုင်နဲ့ကင်တွယ်နေတဲ့ပုံစံတွေဖြစ်တင်တယ်လို့ကျွန်တော်တို့မျောလင့်ခဲ့တယ်တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်တွယ်ရမယ်ဒီကောင်းတဲ့ပေါ်မဲ့ဝန်ကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံစံတွေကဥဆောင်နေတာဆိုတော့ကကျတော့ဟိုသူတို့ဘက်ကအာယုံဆိုင်မှုနဲ့ပတ်သက်ရင်လူသမားကြီးရဲ့နဲ့ပတ်သက်ရင်သူတို့ရဲ့ဆောင်ရွက်မှုကျွန်တော်တို့အားရဖို့မရှိဘူးတကယ်တော့သူတို့ဒီလိုလူသမားကြီးဆောင်ရွက်သူတွေနဲ့လည်းဒီကဲသူတို့ကြည်ကြက်ပြက်ပြက်ပြည်လို့ဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးကွာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိန်ဆက်ထားတဲ့လူသမားအဖွဲ့ချုပ်တချို့နဲ့ပဲအပေါ်မှာသဘောပိုင်းမှာဟိုဟန်ပြသဘောလေးတွေလောက်တာတော့ပဲတွေ့ရတော့ကျွန်တော်တို့အားမရဘူးတိုင်းနဲ့ပတ်သက်အဲ့တော့ဒီလူသမားကြီးရတွေကဒီလိုပဲပြဿနာတွေတက်လိုက်ဆဲအောင်နေပေးလိုက်နဲ့ပြီးတော့မှမဟုတ်ဘူးအဲ့လို့သမားတွေသူတို့ရဲ့စာဝင်းနေအခက်အခဲပေါ်မှာယက်တည်နေရတာပြပုံပုံချက်တဲလာရင်ကျေပြန့်တဲ့အလုပ်သမားလှုပ်ရှားမှုတွေအုပ်ချွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်ဒါဆိုလို့ချင်းဒီနေ့အစိုးရကသွားနေရလားဒီအမျိုးသားပြန်လဲတင်းမြက်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးဆိုတဲ့လုပ်ငန်းစဉ်တွေမှာထိခိုက်လာမှာအကြောင်းအစိုးရကအလုပ်သမားရေးရတွေကိုအင်မတန်မှဟိုထက်တဲ့ဝင်လက်တွေ့ကျကျလှုပ်ဆောင်ဖို့လိုတယ်လို့ပြောလို့ပြင်
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်တော်တာရှင်များရှင်
လာမယ့်ဧပြီလ၁ရက်နေ့မှာ2019ဂျာဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိတ်အနယ်မဲဆွယ်နေကြပြီလည်းဖြစ်ပါတယ်။2012ဂျာဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ဂျာဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီဂျာဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။လက်ပြန်အင်္ဂါနေ့ညတရိပ်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ mobile application ကိုအခြေခံတဲ့စင်ကာပူအခြေစိုက် graph လို့ခေါ်တဲ့အငှားယုံဝန်ဆောင်မှုလုပ်ငန်းရန်ကုန်မြို့မှာစတင်စမ်းသပ်လုပ်နေပါပြီ။နိုင်ငံတကာမှာအသုံးများတဲ့ Uber ကလည်းမြန်မာနိုင်ငံမှာမကြခင်ဝန်ဆောင်မှုပေးနိုင်မှုစီစဉ်နေပြီလို့သိရပါတယ်။တမယိုးကျတက္ကစီငှားစီတာနဲ့လက်ကင်ဖုန်းတွေက app ကနေတဆင့်အငှားယင်ငှားစီရတာဘလို့မျိုးကွာခြားသလဲဆိုတာကိုတော့အမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
online ပေါ်ကနေအငှားယင်ငှားစီလို့ရတယ်လေ grab ဆိုတဲ့အငှားယင်ဝန်ဆောင်မှုရန်ကုန်မှာစနေပြီဆိုတာနိုင်ငံတကာနည်းပညာသတင်းတွေမှာအတော်လေးဖော်ပြကြတယ်ကိုသားညုံကြီ
း grab ဆိုတာက8000အရှနိုင်ငံတွေမှာလူသုံးများတဲ့အငှားယင်ဝန်ဆောင်မှုမဟုတ်လားကားငှားခြင်းလို့ရှိရင် online ပေါ်မှာသူ့ရဲ့ grab application ကတစင်ငှားလိုက်ုံပဲအမေရိကက Uber လိုမျိုးအငှားကားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အာရှက Uber တွေနဲ့အပြိုင်လုပ်ငန်းလို့ဆိုပြီးတော့ grab ကိုနှိုင်းယှဉ်ပြောကြတာမဆင်မမွာ
Grab ကတော့စင်ကာပူအခြေစိုက်ကုမ္ပဏီပါစင်ကာပူမလေးရှားထိုင်းဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာသူ့ရဲ့ application based taxi အငှားကားဝန်ဆောင်မှုကိုပေးနေတာအခုမြန်မာနိုင်ငံမှာပါလုပ်ငန်းကိုချဲ့ထွင်လိုက်တယ်ဆိုတာကိုစိတ်ဝင်စားနေကြတာပါ Grab taxi ကတော့လောလောဆယ်မှာအစမ်းသဘောနဲ့စလုပ်နေတာတဲ့ဒီ license ရှိထားပြီးသားအငှားယင်ခက်နေနေနဲ့ပဲရန်ကုန်မြို့မှာစလုပ်နေတယ်လို့ Grab ကုမ္ပဏီရဲ့ဈေးကွက်မြင့်တင်ရေးဆိုင်ရာဒုတိယအကြီးအကဲ Sherrod Go ရဲ့အပြောကို Financial Times သတင်းထဲမှာဖော်ပြထားပါတယ်ရင်မောင်းတွေဘက်ကဝန်ဆောင်မှုကောင်းကောင်းပေးနိုင်ဖို့နဲ့သူတို့အငှားယင်တွေရဲ့လုံခြုံစိတ်ချရမှုဘိုင်းတိုးတက်အောင်လို့အစာပိုင်းမှာအဓိကအာရုံစိုက်သွားမှာဖြစ်ပါတယ်တဲ့စိတ်ချကောင်းမွန်တဲ့ဝန်ဆောင်မှုပေးနိုင်ဖို့အတွက်အလေးထားလုပ်သွားမယ်လို့ဆိုထားတယ်ရှင
် Grab Taxi in Yangon ဆိုပြီးတော့သူတို့ရဲ့အငှားယင်ဝန်ဆောင်မှုကိုရန်ကုန်မှာစနေတဲ့သတင်းတွေနဲ့တစ်ဆက်တည်းပြောကြတာကတကဘာလုံးမှာလူသုံးများတဲ့ Uber ကလည်းသူတို့ရဲ့အငှားယင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာမကြခင်စဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းပြ
TechCrunch online သတင်းတစ်ခုအရဆိုလို့ရှိရင် Uber ကရန်ကုန်တိုင်းအစိုးရနဲ့ညှိနှိုင်းနေပုံရတဲ့ကိုသားညုံရဲ့ဤပညာကိုအခြေခံတဲ့အငှားယင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာစနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရနဲ့အတူတွဲလုပ်ဖို့ဆွေးနွေးမှုတွေမှာတိုးတက်မှုရှိတဲ့အပေါ် Uber ကတော်တော်လေးကျေနပ်တယ်လို့ Uber ပြောခွင့်ရသူကဒီ TechCrunch ကိုပြောထားတာကိုးကားဖော်ပြထားတယ်ရှင်
online ဆက်သွယ်ရေးကိုအခြေခံပြီးတော့ဝန်ဆောင်မှုပေးနေတဲ့ Uber ကလည်းမြန်မာနိုင်ငံလိုလက်ကင်ဖုန်းသုံးသူအင်တာနက်သုံးသူအများများရှိနေတဲ့နိုင်ငံမှာသူတို့ရဲ့လုပ်ငန်းကိုချဲ့ဖို့ကြိုးစားနေတာမဆန်းဘူးလို့ပြောရမယ်မဆင်မမွေမြန်မာနိုင်ငံမှာနည်းပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးနေတဲ့ဖန်တီးရအဖွဲ့ကိုတည်ထောင်တဲ့ David Madden က TechCrunch သတင်းဌာနကိုပြောထားချက်အရဆိုရင်မြန်မာနိုင်ငံမှာလက်ရှိသုံးပြုနေတဲ့စင်ကပ်ပေါင်း50တန်းလောက်ရှိတယ်တဲ့
အဲ့ဒါကြောင့်လဲ online ကိုအခြေခံတဲ့ဝန်ဆောင်မှုလုပ်ငန်းတွေပိုပိုများလာတာပေါ့ကိုသားညုံရဲ့တကယ်တော့မြန်မာနိုင်ငံမှာလေဒီ mobile application ကိုသုံးပြီးတော့အငှားကားငှားနိုင်အောင်လုပ်ထားတဲ့ဝန်ဆောင်မှုကနှစ်ခုတောင်ရှိပြီးသားပါ Hello Cabs ဆိုတာနဲ့ Owe Ride ဆိုတဲ့လုပ်ငန်းနှစ်ခုပါကျမတို့ဝိုင်းတော်သူမအေးသနာကျော်ကသူရန်ကုန်ရောက်တော့အဲ့ဒီထဲကတစ်ခုကိုဆန်းပြီးတော့စီးကြည့်ခဲ့တယ်တဲ့လေ
ကျမဒီ application နဲ့ taxi ကိုဘာလို့ငှားပြစ်တာလဲဆိုတော့ပေါ့နော်တခြား taxi တွေလည်းအဲ့ချိန်မှာတော့လာနေတယ်ဒါပေမဲ့လည်းအဲ့ application နဲ့ငှားရတဲ့ taxi ကအခုချက်ချင်းလေးဟို10မိနစ်2မိနစ်နေရောက်လာမယ်နောက်ပြီးတော့ဒီ application နဲ့ငှားရတဲ့ taxi ရင်မောင်းကသူ့ရဲ့မှတ်ပုံနဲ့နံပါတ်ပါညာတွင်ပြီးသားကလည်း application နဲ့မှမြင်ရတယ်ဆိုတော့ကျမကလည်းအဲ့ဒါကိုငှားစီပြစ်တာပေါ့နော်စီးကြည့်မယ်ဆိုတာလည်းပါတာပေါ့နော်ဘယ်လိုမျိုးလဲဆိုပြီးတော့နောက်တော့ကျတော့သူတို့ဈေးမေးကြည့်တော့လေဈေးကဟိုရိုးရိုး taxi တွေထက်လည်းပိုပြီးတော့သူတို့ကဈေးမယူဘူးသူတို့တက်မှတ်ထားပြီးသားပေါ့နော်သူတို့ဆက်ကနေပြောတဲ့အတိုင်း charge လုပ်တယ်ဆိုတော့ကျမကအဲ့ဒါယုံကြည်ရတယ်လို့ထင်တယ်အဲကြောင့်မလို့လဲစီးပြစ်တာပေါ့နော်နောက်ပြီးတော့သူတို့ကလမ်းညွန်တဲ့စနစ်ကလည်းသူတို့က GPS နဲ့တခါတည်းမြေပုံစနစ်နဲ့တခါတည်းပြနေတာပေါ့ လမ်းမှာသူကကားတွေပါတယ်ကြက်တယ်ဆိုရင်လည်းကားကြက်လို့ကားရက်ထားရရင်ဈေးနှုန်းတစ်မျိုးအနေနဲ့ပြောင်းယူတယ်တသက်ဟိုစားဒီသူတို့ရိုးရိုးတက္ဆီတွေတစ်ချိန်လုံးမိနစ်နဲ့လောက်ပြီးတော့ charge လုပ်နေတဲ့အတိုင်းပတ်စံမလုတ်ဘူးဆိုတော့ကြတော့အဲ့ဒါအဆင်ပြေတယ်ပတ်စံပေးတော့ကြတော့လေဆက်ထဲကနေတွက်ပြီးသားလာတယ်လာရဆိုတော့ဟိုနည်းနည်းမှန်မှန်ကန်ဖြစ်တယ်လို့စိတ်ထဲမှာခံစားရလို့အဲ့ဟိုစား application taxi ကိုသုံးပြတာပေါ့နော
် American မှာ Uber 5စီးရနဲ့ဗမာပြည်မှာအဲ့လို application အခြေခံတဲ့ကား5စီးရနဲ့ကွာခြားချက်ကဘာလို့ပြောလို့ရမလဲရှင့်
ကွာချားချက်ကတော့ဟိုအဓိကကွာချားချက်ကတော့ပတ်စံပေးတဲ့စနစ်လိုပဲပြောရမယ်ပတ်စံပေးတာကတော့ဒီမှာတခါတည်း credit card ထဲကယူလိုက်တယ်ဆိုတော့ဟိုကိုကဘာမှလုပ်စရာမလိုဘူးဗမာပြည်ကတော့အဓိက credit card သုံးမနေဘူးဆိုတော့ကြတော့ကိုသွားခြင်းတဲ့နေရာရောက်တော့မှဒီ taxi သမားကနေပြီးတော့ဟိုဘယ်လောက်ကြလဲဆိုတော့သူက set ထဲကနေကြည့်ပေးတာအဲ့ဒါပဲအဓိကကွာချားတာပါ
mobile application ကိုအခြေခံထားတဲ့အငှားကားဝန်ဆောင်မှုလုပ်ငန်းတွေကတမယိုးချာတက္ကစီလုပ်ငန်းတွေထက်ကိုလူတွေပိုသုံးလာကြလို့တချို့နိုင်ငံတွေမြို့တွေမှာဆိုရင်ဒီတက္ကစီ driver တွေက Uber ကိုဆန္ဒပြကြတဲ့သတင်းမျိုးတွေလည်းမကြာခဏကြားရပါတယ်တုံးတဲ့သူဘက်ကကြတော့အဆင်ပြေမှုရယ်တက်တောင့်တက်တာဘလောက်ရှိသလဲဆိုတာရယ်လုံခြုံစိတ်ချရမှုရယ်ကိုပဲအဓိကကြည့်ပြီးတော့ကားငှားကြတာကို
mobile app တွေနဲ့ကားငှားနိုင်အောင်လုပ်ပေးထားတဲ့လုပ်ငန်းတွေလို့ပြောလို့ရှိရင်အငှားကားတွေအများကြီးရှိတဲ့လုပ်ငန်းတွေကိုလည်းမထင်ကြနိုင်အောင်ဗျအမေရိကက Uber တို့ Lyft တို့လုပ်ငန်းတွေကိုကြည့်ရင်သူတို့ကနီးပညာကိုပဲစိုက်တာကိုပိုင်ကားရှိပြီးတော့ရင်ပေါင်းမှတ်တမ်းကောင်းတဲ့သူဘယ်သူမှမစိုးသူတို့စီမှာကားမောင်းလို့ရတယ်အသေးစိတ်ကတော့ Uber ကုမ္ပဏီမှာအငှားရင်မောင်းနေတဲ့မတ်တနာကပြောပြပါလိမ့်မယ
် Uber ကားမောင်းတင်တယ်ဆိုရင် registration လုပ်တာ Uber app ကို download လုပ်ပြီးတော့ကိုယ့်ရဲ့နာမည်ကိုယ့်ရဲ့ ID number ကိုယ့်ရဲ့ကား license number ကား license ကိုလည်း scan လုပ်ပြီးတော့ online ကနေပြီးတော့ပဲသူတို့ပို့ပေးလိုက်ရတယ်။ကိုယ်နဲ့ပတ်သက်တဲ့ဟာကြီးအကုန်လုံး online ကနေအကုန်လုံး scan လုပ်ပြီးတော့သူတို့ပို့ပေးလိုက်ရုံပဲ။တခုပဲအဲ့ဒါပါလဲဆိုတော့ကားကို registration လုပ်တဲ့ဟာကိုကားက2006နောက်ပိုင်းဟာအစ်စ်ဖြစ်ရမယ်။အဲ့တော့အဲ့ကားနဲ့ပတ်သက်တဲ့ဥစ္စာဟိုပဲသူတို့အရေးချင်းနဲ့သူတို့ quality နဲ့ပြည့်မီလားမပြည့်လားဆိုတာကားကိုတော့ပြရတယ်။ pass ရတယ်ပေါ့။အဲ့ဒါတခုပဲအပြင်မှာတော့လုပ်ပါတယ်။ကျွန်တော်ကဟိုမနေ့ပိုင်းဆိုအလုပ်ရှိရလေအဲ့တော့ကိုကအလုပ်အားတဲ့အချိန်တွေပဲကိုကြိုက်တဲ့အချိန်တွေမောင်းကျင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုက Uber ကိုဖွင့်လိုက်ပြီးတော့ online လုပ်လိုက်ရုံပဲ online လုပ်လိုက်လို့ရှိရင်အဲ့ဆိုရင်စီးကျင်တဲ့လူတွေကကိုကိုမြင်တယ်အဲ့ကိုမောင်းကျင်တဲ့အချိန်မှာမောင်းကျင်လို့ရှိရင် offline လုပ်လိုက်ရုံပဲနောက်ပြီးတော့မောင်းနေတဲ့အချိန်မှာလည်းကိုကနောက်တယောက်ကိုတော့မခေါ်ကျင်တော့ဘူးဒီတယောက်ကိုပဲပို့ကျင်တယ်ဆိုတော့အဲ့မောင်းနေရင်လည်းကိုက offline လုပ်ထားလို့ရတယ်နောက်တယောက်မတင်ကျင်လို့ရှိရင်ကိုစိတ်ကြိုက်ကိုကဒီအကုန်လုံးလုပ်လို့ရတယ် online offline
နောက်တစ်ခါဒီလုံခြုံမှုနဲ့ပေါ့နော်လုံခြုံမှုနဲ့စိတ်ချရမှုကဘယ်လိုရှိလဲ
security အရလည်းအရန်ကောင်းတယ်လို့ပြောရမယ်မောင်းတဲ့လူအတွက်ကစီးတဲ့လူအတွက်ကစီးတဲ့လူအဘက်ကနေကြည့်လို့ရှင်မောင်းတဲ့လူကလည်းသူက register လုပ်ထားတာမှာကိုယ့်ရဲ့ access number လည်းပေးထားရတယ်ဓာတ်ပုံလည်းပေးထားရတယ်ဒီ Uber app ကိုထွင်ထားတဲ့လူကိုဒီကျွန်တော်တို့ရဲ့အလုပ်ရှင်လို့ပြောလို့ရတာပေါ့နော်သူတို့ကကိုယ်ပင်နေရာရောက်နေတယ်ဆိုတာကိုအကုန်လုံး online ကနေပြီးတော့မြင်နေရတယ်Uber မောင်းတဲ့လူနဲ့ Uber စီးတဲ့လူနဲ့ဟိုအဲ့ဒီ app ကထိပ်ပေးတာဆိုတော့စီးတဲ့လူကဘသူဆိုတာကိုလည်းသူတို့ကသိနေတယ်မောင်းတဲ့လူကဘသူဆိုတာလည်းသူတို့ကသိနေတယ်ဘယ်ဟိုသွားတယ်ဘယ်ဟိုမောင်းသွားတယ်ဘယ်ဟိုရောက်နေတယ်အဲ့ဒါလေးအကုန်လုံးက online ပေါ်နေအကုန်လုံးသိနေစီးကျင်တဲ့လူကလည်း online ကနေပြီးတော့ခေါ်လိုက်ပြီးတော့စီးလို့ရတယ်မောင်းကျင်တဲ့လူကလည်း online ကိုဖွင့်ပြီးတော့မောင်းလိုက်လို့ရတယ်ဆိုတော့စီးတဲ့လူအတွက်ကောမောင်းတဲ့လူအတွက်ကော online အဖွင့်အပိတ်လုပ်ပြီးတော့မောင်းမယ်စီးမယ်ဒီလိုပဲဆိုတော့အရန်အကျိုးရှိပါတယ်ဒီက
အမေရိကန်မှာ Uber အငှားရင်မောင်းနေတယ်မတ်တနာရှင်းပြသွားတာပါသတင်းတွေအရဆိုလို့ရှိရင်တော့ Uber လုပ်ငန်းလဲမြန်မာနိုင်ငံမှာမကြခင်ရောက်လာတော့မှာပါနိုင်ငံတကာနည်းပညာတိုးတက်မှုရှုထောင့်ကကြည့်လို့ရှိရင်မြန်မာနိုင်ငံမှာတိုးတက်ဖို့အများကြီးလိုနေသေးပေမဲ့လည်းစီးပွားရေးရှုထောင့်ကကြည့်ရင်တော့ချဲထွေလုံနိုင်တာတွေကအများကြီးမို့နိုင်ငံတကာနည်းပညာလုပ်ငန်းကြီးတွေကအခုထက်ပိုပြီးတော့မျက်စိကျလာလိမ့်မယ်လို့လေးလာသူတချို့ကတော့သုံးသပ်ကြပါတယ်ရှင်
ကိုသားညိုဦးကူညီတင်ဆက်တဲ့မတ်စုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။မအေးတန်တာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်သက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့မလာ27ရက်နေ့တော့ကဟောင်ကောင်မှာကျင်းပသွားတဲ့စစ်တကြိမ်မြောက် AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာဘဲကားကများအကောင်ဆုံးရုပ်ရှင်စကားစုရရှိသွားပါလိမ့်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထွားတာတွေကိုပြောပြပေးပါမယ်။
superstar.
လာလာ၂၁ရက်နေ့ကဟောင်ကောင်မှာကျင်းပသွားတဲ့စစ်တကြိမ်မြောက် AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာတော့ I'm not Madden Bovary ဇာကားကအကောင်းဆုံးရုပ်ရှင်ဇာကားစုနဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံစုရရှိသွားပါတယ်။နာမည်ကြီးတရုတ်ရုပ်ရှင်မင်းသမီး Fan Bingbing ကအကောင်းဆုံးအမျိုးသမီးဇာတ်ဆောင်စုရရှိခဲ့တာပါ
။ Fan Bingbing
မင်းသမီးဖန်ပင်ပင်စူးလက်ခံယူချိန်မှာ AFA ရုပ်ရှင်စုပေးပွဲအဖွဲ့ကိုကျေးဇူးတင်စကားပြောကြားခဲ့တယ်လို့ဒါရိုက်တာဖန်ရှောင်းကန်းကသူ့ကိုတေချာတင်ကြားပြသပေးခဲ့တဲ့အစီအသမားပါလို့သူကဂါရဝပြောကြားသွားပြီးတော့သူ့ကိုရုပ်ရှင်လောကရဲ့ဘလို့လက်တွဲခေါ်ခဲ့ပြီးတော့ဘလို့ယဉ်နိခဲ့ကြတယ်ဆိုတာတွေကိုပြောပြသွားပါတယ်
။他找我拍了第一部电影叫手机，我在里面演了一个角色叫五月。
လုံခဲ့တဲ့7နှစ်တုန်းကသူ့ကိုရုပ်ရှင်လောကထဲဆခေါ်လာတဲ့သူဖြစ်နေသူ့ရဲ့အတွေးစိတ်ကူးတွေကိုမျက်စိဖွင့်နားဖွင့်ပေးခဲ့ပါတယ်လို့ဒါရိုက်တာဖန်ရှောင်းကန်းကိုကျေးဇူးတင်စကားပြောကြားသွားခဲ့တာပါဒါရိုက်တာဖန်ရှောင်းကန်းရိုက်တဲ့ကားတိုင်းမှာသူပါဝင်ပြီးတော့တရုတ်ဆောင်ခြင်းမင်းမဲလဲနောက်ပိုင်းမှာတော့အခွင့်မသားခဲ့ပါဘူးတဲ့အခု7နှစ်ကြာတဲ့အခါမှာ I'm not Madden Bovary ဇာတ်ကားကိုရိုက်မဲ့အခါကြာတော့မှနေတစ်ခါမှတရုတ်မဆောင်ဘူးတဲ့ဇက်ကောင်ဇရိုက်မျိုးနဲ့တရုတ်ဆောင်ခြင်းသလားဆိုပြီးတော့သူ့ကိုလာပြီးတော့ဒါရိုက်တာကကန့်လှမ်းခဲ့တယ်လို့အသက်35နှစ်အရွယ်မင်းသမီးဖန်ပင်ပင်ကပြောပြပါတယ်။သူကအဲ့ဒီညကပဲစဉုံကိုညလုံးပေါက်ဖတ်ကြည့်ပြီးတော့ဒါသူ့အတွက်တကယ်ကိုလှုပ်ပြလို့ရမယ်ဇက်ကားလို့ခံစားမိတဲ့အကြောင်းလည်းသူကပြောသွားပါတယ်။ဒီအတွက်ဒီကားမှသူစူးစမ်းတရုတ်ဆောင်မယ်ဆိုပြီးတော့ဒီဇက်ရုံမှာပါဝင်ပြီးတရုတ်ဆောင်ဖို့သူလက်ခံခဲ့တယ်လို့ဆိုပါတယ်။ I'm not Madden Bovary ဇက်ကားမှာတော့မင်းသမီးဖန်ကအိမ်တော်ရေးဖောက်ပြန်နေဆိုပြီးတော့ခမျုံးဖြစ်သူမှားရွင့်ဆွဆဲခံရတဲ့သူဖြစ်နေတရုတ်ဆောင်မှာပါ။တရုတ်နိုင်ငံမှာတရားရေးစနစ်ကိုတုံးပြီးတော့သူ့ဘာသူခုခံကာကွယ်ခဲ့တာကိုရိုက်ပြထားပါတယ်။ဂျပန်မင်းသားတာဒာနိုဘူအာဆာနိုကတော့ဒီ AFA အာရှရုပ်ရှင်စုပေးပွဲအခမ်းအနားမှာအကောင်းဆုံးဇက်ပုအမျိုးသားတရုတ်ဆောင်အဖြစ်နဲ့မနစ်ကစုရထားခဲ့သူပါ။ဒီနှစ်တော့ Harmonium ဆိုတဲ့ဇာတ်ကားနဲ့သူကအကောင်းဆုံးအမျိုးသားတရုတ်ဆောင်စုရရှိသွားပါတယ်။ဒါရိုက်တာကိုဂျီဖူကာတာကသူ့ကိုအတော်များများတင်ကြားပေးတဲ့သူဖြစ်ပါတယ်။ဆိုပြီးတော့စုလက်ခံရယူတော့မင်းသားအာဆာနိုကကျေးဇူးတင်ကပြောခဲ့ပါတယ်ဒီနေ့မှာတော့စုစုပေါင်းရွေးချယ်တဲ့ထက်ကရုပ်ရှင်အမျိုးအစား15မျိုးရှိပြီးတော့နိုင်ငံပေါင်း12နိုင်ငံကဇာတ်ကားစုစုပေါင်း34ကားထဲမှာစုပေါင်း83စုဇာတ်ကားတင်ရွေးချယ်ခံရတာဖြစ်ပါတယ်ဒေတာပိုက်ချံဝရိုက်ကူးတဲ့ The Handmaiden ဇာတ်ကားကတော့တချို့စု6စုအများဆုံးရရှိပါတယ်အဲ့ဒီထက်မှာအကောင်းဆုံးအမျိုးသမီးဇက်ပုစုအကောင်းဆုံးတရုတ်ဆောင်တစ်စုအကောင်းဆုံးမိတ်ကက်ဒီဇိုင်းစုနဲ့အကောင်းဆုံးထုတ်လုပ်ရေးဒီဇိုင်းစုစုစုပေါင်း4စုအတွက်ဒီကားကစုခုနိုင်ခဲ့ပါတယ်ရှင်တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ရန်ကုန်တက္ကသိုလ်နဲ့ဆေးတက္ကသိုလ်တက်ရန်ကုန်မှာအင်္ဂလိပ်စာဆရာမအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်မရတ်ဇင်အောင်ရဲ့သူပါကိုယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်။
တိုင်းမှာယုံကြည်ရာဆိုတာရှိကြပါတယ်ကျမရဲ့ယုံကြည်ရာကစာအုပ်တွေပါလို့ပြောရင်အနည်းငယ်တော့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်ဟုတ်ပါတယ်စာအုပ်တွေကကျမကိုအတွေ့အသည့်အမြင်သည့်စိတ်ကူးသည့်တွေနဲ့ကဘာသည့်တစ်ခုကိုခေါ်ဆောင်နိုင်တဲ့အရာတွေလို့ကျမကယုံကြည်ပါတယ်တကယ်တော့စာအုပ်တွေကကဘာရဲ့ပြတင်းပေါက်တွေလို့ဆိုရင်မမှားပါဘူးလို့လည်းထင်ပါတယ်စာအုပ်ကောင်တုပ်ဟာကျမမရောက်ဖူးသေးတဲ့နေရာတွေကိုကျမကိုခေါ်သွားပေးနိုင်တယ်လို့မကြုံဘူးမတွေ့ဘူးသေးတဲ့လူတွေနဲ့လည်းမိတ်ဆက်ပေးနိုင်ပါတယ်စာအုပ်တွေကနေတဆင့်ပ ဘဝမှာတွေးကြုံရနိုင်တဲ့ပြဿနာအမျိုးမျိုးနဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားရမလဲဆိုတာကိုလမ်းညွှန်ပေးနိုင်တယ်လို့ကျမတော့ယုံကြည်ပါတယ်။ကျမငငယ်ကပထမဆုံးရင်းနှီးခဲ့တာကကလေးပုံမြင်စာအုပ်လေးတွေပါ။ဒီပုံမြင်တွေထဲမှာလေကျမကမင်းသမီးလေးဖြစ်လိုက်၊သူရဲကောင်းကြီးဖြစ်လိုက်၊ကာတွန်းရုပ်လေးတွေဖြစ်လိုက်နဲ့ဒီကနေစောင်းတွေရပေးတဲ့ရတာဆုံးကိုနှစ်ချိုက်ခံစားတတ်ခဲ့ပါတယ်။စာတစ်ပုဒ်မှာဝိထုတစ်ပုဒ်မှာဇက်ကောင်များစွာကမိမိကြရာဇာယုကိုပြည်ပြင်းအောင်ပါဝင်နိုင်ရင်စာကောင်တစ်ပုဒ်ဝိထုကောင်တစ်ပုဒ်ဖြစ်တယ်ဆိုတဲ့သဘောကိုကျမသိလာတဲ့အခါမှာဘဝမှာလည်းလေဘလို့ပဲခက်ခဲပါစေအဆုံးမှာတော့စုပေါင်းလှူဆောင်နိုင်ရင်အရာရာအောင်မြင်တယ်ဆိုတဲ့ทีมโมกရဲ့သဘောကိုလည်းကျမစာအုပ်တီကနေပြီးတော့ရခဲ့ပါတယ်ကျမဘဝရဲ့အခက်ခဲတွေကယုံထွက်ဖို့ဒီစာအုပ်တွေကနေပြီးတော့ကျမကိုယုံကြည်ခြင်းနဲ့တတိတွေပေးခဲ့ပါတယ်စာအုပ်တွေကဘ ഹു တ္တတွေပေးခဲ့တယ်လို့မျိုးအခုကျမရဲ့လုပ်ငန်းခွင်မှာလည်းကျမလိုအပ်တဲ့ပညာတွေကိုစီးပူးဖို့တင်ယူစရာအထောက်အကူတွေဖြစ်ခဲ့ပြန်ပါတယ်ဒါကြောင့်မို့လို့ကျမရဲ့ရည်ရှိလက်တွေခဲ့တဲ့အယုံကြည်ရဆုံးမိတ်ဆွေတွေကိုပြပါဆိုရင်စောင်းတွေပါပဲသူတို့ဟာကျမကိုရည်အောင်လဲလုံနိုင်ပါတယ်ငိုအောင်လဲလုံနိုင်ပါတယ်ဘဝရဲ့အထိပယ်ကိုလည်းသူတို့ကနေပြီးတော့ကျမကိုပြပေးခဲ့တဲ့တငယ်ချင်းကောင်းတွေလို့ကျမကတော့ယုံကြည်မိပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့ 50 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။တနင်္လာညချမ်းရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ရုရှားနိုင်ငံမြို့တော်မော်စကိုမှာအာဏာပိုင်တွေရဲ့အဆိုခွင့်ပြုချက်မရှိဘဲလူမှုဆန္ဒပြပွဲကိုစီရင်ခဲ့မှုနဲ့အထက်ခံခေါင်းဆောင်အလက်စီနေဗနီကိုထောက်နှံ15ရက်နဲ့ဒေါ်လာ350နဲ့ညီမျှတဲ့ရူဘဲငွေ2000ငွေဒဏ်ပေးဆောင်မှုရုရှားတရားရုံးတစ်ခုကစီရင်ချက်ချမှတ်ပါတယ်နဗနီရဲ့ရှင်းတွေကတော့အယူခံဝင်မယ်လို့ပြောဆိုထားပါတယ်ရှင်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်အထက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်သမ္မတဒေါ်နယ်ထရန့်ရဲ့သမက်နောက်အနီးကပ်အကြံပေးဂျရက်ကူရှနာကလွှတ်တော်ရဲ့မေးခွန်းတွေဖြေချဖို့သဘောတူလိုက်ပြီလို့သမ္မတအင်ဘီရောကထုတ်ပြန်ပါတယ်။သမ္မတထရန့်ရဲ့လက်ထောက်တွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားပတ်သက်ဆက်နွယ်မှုတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အခုချိန်ထိစုံစမ်းကြမ်းနာမှုတွေမှာအခုဂျရက်ကူရှနာကတော့သမ္မတရဲ့အနီးကပ်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။မစ္စတာကူရှနာနဲ့အမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးတို့ရဲ့ဒီဇင်ဘာလကနှစ်ချိန်တိုင်းတွေ့ဆုံဆွေးနွေးခဲ့တာတွေကိုလွှတ်တော်ကော်မတီကသိကျင်နေတယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါတယ်။အီရန်နိုင်ငံမိုးဆူးမြို့မှာအရက်သားတွေမကြခင်ကတေဆုံးခဲ့ရတာအတွေ့ယူကျုံမရဝန်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ဖော်ပြောဆိုပါတယ်နိုင်ငံမြောက်ပိုင်းမိုးဆူးမြို့မှာလူပေါင်း100ခုလို့တေဆုံးခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်လို့ဆွတ်ဆွဲလာတဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ်အရှေ့လယ်ပိုင်းဒေသကစစ်သွေးကြွအစ္စလာမ်တွေကိုချင်းမုံရင်းမှာအမေရိကန်နဲ့အစ္စရေးပူးပေါင်းဆောင်ရွက်မှုကအရေးပါတယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပြောဆိုလိုက်ပါတယ်အီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ရေးဒီဇိုင်းမှတ်မှတ်ကြိုးပမ်းနေတာတွေကနေကာကွယ်နိုင်ရေးအရေးကြီးတယ်ဆိုတာကိုလည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။
စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Videx Zonyet ဖြစ်ပါတယ်ရှင်။ကျမကစုမပေါ်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.